Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည 9:30 အထိ line meter 24 25 32နဲ့ 51 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညတွေ့အစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျမနန်းလာတို့တင်ပြပေးမှာပါ2016 American သမ္မတရွေးကောက်ပွဲမှာကြောင်းဝင်နောက်ဆက်ဖို့ရည်ရွယ်တဲ့ Internet ထုတ်ဖော်ဝင်ရောက်မှုနဲ့ဆိုင်တဲ့လောရအားလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့သမ္မတ Barack Obama ကထောက်လှမ်းရေးဌာနကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်6နှစ်ကြာဖြစ်ပေါ်နေတဲ့ Syria ပြည်ရင်းစစ်အဆုံးသတ်ရေးအဖြေရှာဖို့ American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ထိပ်တန်းတန်တမန်တွေပြင်သစ်နိုင်ငံကိုရောက်နေပါပြီတောင်ကိုရီးယားသမ္မတပတ်ဂွန်ဟေအပေါ်အယုံကြည်မရှိအဆိုလွတ်တော်မှာတင်သွင်းခဲ့တာကြောင့်သူကိုရထူးတာဝန်ကနေချက်ချင်းရနာလိုက်ပြီးတော့ဝန်ကြီးချုပ်ကယာယီတာဝန်ယူထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါရှင်သောတာရှင်တွေနားဆင်ကြားမှာကဒီနေ့လူခွင့်ရင်းနေ့ကျင်းပတဲ့အကြောင်းအပြင်အရင်စစ်ဆိုးရခက်ဆက်ဆက်နဲ့အခုဒီမိုကရေစီအရသာဆိုးရခက်တို့ကိုနှိုင်းရှင်ပြီးတော့လူခွင့်ရင်းချိုးဖောက်မှုကိစ္စတွေမှာတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့
အရင်ကအစိုးရလက်ထက်မှာတော့ကျွန်တော်တိတိတာတာအခုမှဟိုတိတိတာတာအများကြီးပြောင်းလဲသွားတာမျိုးတွေစိတ်ဖြစ်ရောမတွေ့ရသေးပေမဲ့ရသားဆိုးရအနေနဲ့စူးစမ်းနေ
လူခွေနဲ့ငင်းကြဲလှုပ်ရှားသူမတ်ဝေဝေနုကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်နိုင်ငံတော်ကအထင်ကရသူတွေရဲ့ဂူဘိမ့်မှန်တွေရှိတဲ့ရန်ကုန်မြို့ရွှေတုံဖျားနီးကိုမြန်မာတခွင်စီစဉ်မှာဒီညပိုင်းမှာတင်ဆက်သွားပေးဖို့လည်းရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါ။
2016 American သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ဆက်ဖို့ရည်ရွယ်တဲ့ Internet ထုတ်ဖော်ဝင်ရောက်မှုနဲ့ဆိုင်တဲ့လောရအလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့သမ္မတ Barack Obama ကထောက်လှမ်းရေးဌာနကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။ Obama ရဲ့ကြေညာချက်အပြီးမှာ American ထိပ်တန်းသတင်းစာကြီးနှစ်ဆောင်ဖြစ်တဲ့ The New York Times နဲ့ The Washington Post တို့က Donald Trump ရွေးကောက်ပွဲအနိုင်ရအောင် Russia နိုင်ငံကကြားဝင်ဆောင်ရွက်ခဲ့တယ်ဆိုပြီးတော့ဖော်ပြကြပါတယ်။ Russia Internet ထုတ်ဖော်ဝင်ရောက်သူတွေက Republican Party Committee RNC ကိုရော Democratic Party Committee DNC ရဲ့ကွန်ပျူတာတွေကိုပါခိုးဝင်ခဲ့ပေမဲ့ DNC ကိုဖျက်လို့ဖျက်ဆီးဖြစ်စေမဲ့ email တွေကိုပဲထုတ်ပြန်ခဲ့တယ်လို့ The New York Times ကပြောထားပါတယ်။သမ္မတရွေးကောက်ပွဲနေ့ကလာတဲ့အချိန်မှာ DNC ရဲ့ email တွေပေါက်ကြားခဲ့တာပါ။ Democrat တို့ရဲ့အထောက်အထားတွေကို Russia တို့က WikiLeaks ကိုပေးခဲ့တယ်လို့ထောက်လှမ်းရေးတွေကကောက်ချက်ဆွဲခဲ့တယ်လို့လည်း The New York Times ကပြောပါတယ်။ DNC ကိုရော RNC ကိုပါ Russia တို့က internet ကနေထုတ်ဖော်ဝင်ရောက်ခဲ့ပေမဲ့ RNC ရဲ့သတင်းအချက်အလက်တွေကိုတော့ထုတ်ပြန်ခဲ့ခြင်းမရှိဘူးဆိုတာအခိုင်အမာယုံကြည်တယ်လို့နာမည်ထုတ်ပြောမထားတဲ့အစိုးရထိပ်တန်းအရာရှိတဦးက The New York Times ကိုပြောပါတယ်။ရုရှားနိုင်ငံကအင်တာနက်ထုတ်ဖော်ဝင်ရောက်တဲ့ hacker တွေကိုအမေရိကန်ထောက်လှမ်းရေးကသိရှိထားပြီဖြစ်ပေမဲ့တအူးကောမှအရေးယူအပြစ်ပေးတာတော့မရှိသေးဘူးလို့ The New York Times သတင်းစာကပြောပါရယ်။ Donald Trump ရွေးကောက်ပွဲအနိုင်ရအောင်ရုရှားတို့ကကြားဝင်နောက်ဆက်ခဲ့တယ်ဆိုတာကို CIA အမေရိကန်ဗဟိုထောက်လှမ်းရေး agency ကယုံကြည်လက်ခံထားတယ်လို့လည်း The Washington Post ကပြောပါရယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ Democrat Party ကရော Republican Party ကလွတ်တော်အမတ်တွေကပါတောင်းဆိုထားကြပါရယ်ရှင်
။ American ပြည်တော်သူမှရွေးကောက်ခံသမ္မတ Donald Trump ဟာထက်လွတ်တော်နေရာနောက်ဆုံးရှင်ပြိုင်မှုအတွက်လူအီဇီယားနဲ့ပြည်နယ်မှာမဲဆွဲစည်းရုံးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းမီရှိဂန်ပြည်နယ်မှာတောက်ကြနေကလူထုကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ Mr. Trump ကအမေရိကန်စစ်မှုကုန်ထုတ်ကောင်စီကိုဦးဆောင်ဖို့ရွေးချယ်ခံသူလည်းဖြစ်တဲ့ Dow Chemical ကုမ္ပဏီဥက္ကဋ္ဌလည်းဖြစ်တဲ့အမှုဆောင်ရာရှိချုပ် Andrew Leverage နဲ့အတူလူထုပြည်သက်ရှေ့မှောက်ကိုထွက်လာခဲ့တာပါ။အဲ့ဒီအမေရိကန်စမ်းမှုကုန်ထုတ်ကောင်စီဟာစမ်းမှုကုန်ထုတ်လုပ်ငန်းတွေဘယ်လိုတိုးချဲ့လှုပ်ဆောင်လဲဆိုတာကိုနီးလန်းရှာဖို့တာဝန်ယူမှာဖြစ်တယ်လို့မစ္စတာ Trump ကပြောပါတယ်။ American Visa အဓိကဆောင်ပုံးနဲ့သမ္မတရွေးကောက်ပွဲမှာမဲဆွဲစည်းရုံးခဲ့တဲ့မစ္စတာ Trump ကသူ့အစိုးရဖွဲ့တဲ့ဟာရိုးရှင်းတဲ့စည်းမျဉ်းနှစ်ခုကိုလိုက်နာအကောင့်ထဲပေါ်သွားမှာဖြစ်တယ်။တခုကတော့ American ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူနိုင်မှု American လုပ်သားတွေ900အသုံးပြုနိုင်ဖို့ဖြစ်တယ်လို့ဆိုပါတယ်။Mr. Trump ဟာပညာရေးဝန်ကြီးအဖြစ်နဲ့လည်းသူရွေးချယ်တဲ့ Michigan ပြည်နယ်ဇာတိ Bessie DeVos ကိုလည်းပွဲထုတ်ခဲ့ပါတယ်သူရဲ့ပညာရေးလုပ်ငန်းအကောင့်ထဲ format ထဲမှာကိုကြက်ရအကြောင်းကိုရွေးချယ်တက်ခွင့်ចောင်းသားတွေရဲ့တင်ကြားရေးအစီအစဉ်ကိုအစိုးရကတပင်းကြီးသတ်မှတ်ထားတဲ့ Common Goal မူကိုဖျက်သိမ်းရေးတွေပေါင်းပါတယ်နောက်ပိုင်းသမ္မတရွေးကောက်ပွဲတွေမှာ Michigan ပြည်နယ်မှာအနိုင်ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့တဲ့ Mr. Trump ကသူ့ရဲ့ပြိုင်ဘက်တွေဟာပြည်သူတွေရဲ့ဆန္ဒကိုမေ့ထားကြတယ်လို့ပြောပြီးတော့သူကတော့ပြည်သူတွေအားလုံးကို အထောက်ပံ့ပြုနိုင်ဖို့ကတိပြုထားပါတယ်ခင်ဗျာ
။ဂျာရာရီနေကထုတ်ပြန်တဲ့အစိုးရရဲ့ကိန်းဂဏန်းအချက်အလက်တွေအရ2015ခုနှစ်အတွင်းဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုကြောင့်တေဆုံတဲ့အမေရိကန်ဥယျာဟာတနက်ပစ်ခတ်မှုကြောင့်တေဆုံရတဲ့အရေးအတွက်ထက်များနေတာကိုပထမဦးဆုံးအကြိမ်ဖြစ်နေတွေ့ရပါတယ်။ဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုတရားဝင်ရောတရားမဝင်တဲ့လူကိုမိုးရစ်စေတဲ့ဆေးဝါးအလွန်ကျွန်းသုံးဆွဲလို့တေဆုံတဲ့အမေရိကန်ဥယျာဟာတနက်ပစ်ခတ်မှုကြောင့်တေဆုံရတဲ့အရေးအတွက်ထက်များနေတာကိုနှစ်တွေနဲ့ချီတွင်းနေရတာပါ။ဒါပေမဲ့လည်း2015မှာထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအရ2009ခုနှစ်ကစပြီးတော့တေဆုံသူဥယျာအတွက်တိတိတသားတိုးလာတာကိုတွေ့ရပါတယ်။ဆေးလုံလို့တေဆုံသူကတနက်ကြောင်တေဆုံသူတွေငါးဆတစ်ဆပိုများနေတာပါ။အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကထုတ်ပြန်တဲ့စီးအချက်အလက်တွေအရ2015ခုနှစ်အတွင်းမှာတနက်ပစ်ခတ်မှုကြောင့်တေဆုံသူဥယျာအတွက်ဟာ12,000ကျော်တိုးလာတယ်လို့ပဲဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုကြောင့်လည်းတေဆုံမှုနှုန်းက23ရခိုင်နှုန်းအထိတိုးမြင့်သွားတာကိုတွေ့ရပြီးတော့12,000ကျော်အထိရှိခဲ့ပါတယ်။တည်တည်ဆုံးမှုကိန်းဂဏန်းအရေးအတွက်ဟာနှစ်စဉ်ထုတ်ပြန်တဲ့လူသေးစီးရင်အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီး John Kerry နဲ့တခြားထိပ်တန်းသံတမန်တွေဟာ Paris မြို့မှာဒီကနေ့တွေ့ဆုံကြပြီးတော့ Syria ပြည်တွင်းဆက်ဆုံးသက်ရေးအဖြစ်ရှာနိုင်ဖို့ကြိုးပမ်းဆောင်ရွက်မှုအစ်တွေကိုလုပ်ခဲ့ကြပါတယ်။ Syria နိုင်ငံမှာ6နှစ်နီးပါးလောက်ဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းလူ3000ကျော်တည်ဆုံးခဲ့ပြီဖြစ်ပါတယ်။ Syria ရဲ့မိတ်ဆွေများလို့ခေါ်တဲ့ American ဥရောပအရနိုင်ငံတွေကထိတ်တန့်တန်တမာနေနဲ့စီးရီးယားတိုက်ခန်းတွေဟာစီးရီးယားအရေးကိစ္စကိုဆွေးနွေးဖို့အတွက်ပြည်ထောင်နိုင်ငံသားရေးဝန်ကြီးယောင်မတ်အေဟိုးနဲ့ပဲရစ်မြို့မှာဒီအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်။စီးရီးယားဆွေးရတက်တွေကအလေပိုမြို့ရှေ့ချမ်းကတဘုံတွေဆက်ပြီးထိန်းချုပ်ထားတဲ့နေရာတွေကိုဆက်ပြီးတော့ထိုးစစ်ဆင်တည်ယူနေတာနဲ့အမျှဂျာမနီ၊ဗြိတိန်၊ဆော်ဒီ၊အာရေဗျ၊ကာတာ၊တူရကီနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ဥရောပသမဂ္ဂကကိုယ်စားလှယ်တွေParis Mew ကပြည်ထောင်နိုင်ငံရေးဝန်ကြီးဌာနမှကျင်းပတဲ့အစည်းအဝေးကိုတက်ရောက်နေကြတာဖြစ်ပါတယ်။အားလုံးကတိုက်ခိုက်မှုတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပေမဲ့လည်းအခုချိန်ထိတော့အောင်မြင်မှုမရသေးပါဘူး။ Paris ဆွေးနွေးပွဲကစီးရီးယားပြည်တွင်းဆက်မှတိုက်နေကြတဲ့သူတွေရဲ့ဂျနီဗာငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်လာစေဖို့အတွက်ရည်ရွယ်တာလည်းဖြစ်ပါတယ်။ကျွန်တော်ရဲ့ညီမချက်ကတော့နှစ်ဖက်စလုံးမှာပါဝင်နေတဲ့အဖွဲ့တွေအားလုံးကိုဂျနီဗာငြိမ်းချမ်းရေးဆွေးနွေးပွဲမှာပြန်လည်ပါဝင်လာစေဖို့ဖြစ်ပြီးတော့လက်ပိုမျိုးရဲ့အပြက်စီးတွေဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာအဆိုးဆုံးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။စီးရီးယားတပ်ပုံတွေလက်ပိုမျိုးကနေမထွက်မချင်းရုရှားနဲ့စီးရီးယားတပ်တွေကဆက်ပြီးတော့ဘုံကျဲသွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ကပြောပြီးတရားချာမှာဝန်ကြီးကယ်ရီကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြိုအေကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့အနီးလုံချုံရဲဂိတ်ခုမှာဒီကနေ့ကားဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်ရဲနှစ်ဦးထပ်သေးဆုံးပြီးလေးဦးသေရရသွားတယ်လို့တာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်။ရာဇဝတ်သားတွေကတရေဘောကြောင့်ပြီးတော့နောက်ထပ်တိုက်ခိုက်မှုတစ်ခုလုပ်တဲ့အကြောင်းနဲ့ဒီတစ်ချိန်မှာတော့မိုဂါဒီရှုမြို့စင်ချေဖုံစင်ကာဟီယာအရက်ကလုံချုံရဲဂိတ်ကိုတိုက်ခိုက်တာလို့မြို့တော်အုပ်ချုပ်ရေးဌာနပြောခွင့်ရအဒီဖီတာအိုမာဟယ်လန်က VOA ကိုပြောပါတယ်။ရဲတဦးနဲ့တခြားရဲလေးဦးသေရရသွားတယ်လို့သူကပြောပေမဲ့မျက်မြင်တွေကတော့လူသေးအလောင်းနှလောင်းတည်ထုတ်သွားတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘုံကွဲတဲ့နေရာအနီးကလက်ဖက်ဆိုင်တွေနဲ့ဈေးဆိုင်တွေလည်းပြက်စီးသွားပါတယ်။နိုင်ငံတကာကထောက်ခံမှုရထားတဲ့ဆိုမာလီယာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ El Shabab တို့ကဒီတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ဆိုမာလီယာမှာလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲကျင်းပနေတာဖြစ်ပြီးမဲယုံကိုကာဗွန်ခွဲပြီးတက်ခတ်ဖို့ရည်ရွယ်ခဲ့တာလို့ El Shabab အကြံဖက်သမားတို့ကပြောပါတယ်။ဆိုမာလီယာနိုင်ငံတစ်ဝန်းလုံးမှာသတင်းပတ်တွင်နဲ့ချီအလားတူလွှတ်တော်ရွေးကောက်ပွဲအတွက်မဲပေးနေကြတာပါ။ပြည်နယ်တွေကနေရွေးကောက်ပွဲဝင်ထားတဲ့ကိုယ်စားလှယ်14,000ကျော်တဲ့ကနေလွှတ်တော်ကိုယ်စားလှယ်295ဦးကိုရွေးချယ်နေကြတာပါ။ဒီဇင်ဘာလ29ရက်နေ့မှာတော့သမရတိကိုလွှတ်တော်ကနေရွေးချယ်ရမှာဖြစ်ပါတယ်
။ဒသမ10ရက်နေ့ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့ကိုကမ္ဘာတစ်ဝန်းလုံးကတိုင်းပြည်တွေမှာကျင်းပနေကြပါတယ်။ကမ္ဘာနေရာတော်မင်းမြတ်မှာအခြေခံလူခွင့်ရေးကိုလိုက်နာမှုမရှိတဲ့တိုင်းပြည်တွေဆက်ပြီးရှိနေတဲ့အတွက်မိုးရွာပါအခွင့်အရေးအတွက်လူတိုင်းရည်တည်ပေးဖို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်။လူခွင့်ရေးထိန်းသိမ်းတာဟာလူတိုင်းအတွက်အကျိုးရှိစေပါတယ်။လူခွင့်ရေးကိုလေးစားလိုက်နာခြင်းအပြင်လူတူးချင်းစီအတွက်ပိုမိုကောင်းမွန်တဲ့ဘဝရရှိစေသလိုလူမှုအတိုင်းဝိုင်းနိုင်အတွက်လည်းတည်ငြိမ်မှုကိုရရှိစေပြီးတော့ချိတ်ဆက်နေတဲ့ဒီကမ္ဘာကြီးအတွက်သာသာကြစေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းကပြောပါတယ်။ လူခွင့်ရေးအတွက်ရက်တီပေးတဲ့လောက်ရတိုင်းဟာအရေးမပါဘူးဆိုတာမရှိသလိုဘယ်နေရာကမှမဆိုလုပ်ပေးနိုင်ပါတယ်ဒါကြောင့်လူသားတို့ကြီးအတွက်အတူတကွရက်တီကြပါစို့လို့လဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်တရုတ်နိုင်ငံမှာ2008ခုနှစ်ခရဲကအကျဉ်းကျခံနေရတဲ့ဒီမိုကရေစီရေးတက်ကြွလှရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဖို့ပါဝင်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကတရုတ်နိုင်ငံကိုအဓိကတောင်းဆိုခဲ့ကြပါတယ်ကုလသမဂ္ဂထွေထွေညီလာခံကလူခွင့်ရေးညစာတမ်းကိုစတင်တည်ပြုပေးခဲ့တဲ့1948ဒီဇင်ဘာ10ရက်နေ့ကိုပြည်ပဆိုင်ရာလူခွင့်နေ့ဖြစ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာသမ္မတပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြကြသူတွေအခုတော့မြို့တော်လမ်းမတွေပေါ်မှာအောင်ပွဲခံနေကြပါပြီသမ္မတနန်းတော်ရှီယာစီကိုလူအုပ်ကြီးကစနေနေ့မှာချီတက်ခဲ့ကြပါတယ်သမ္မတပတ်ကွန်ဟေကိုအယုံကြည်မရှိအဆိုကိုလွတ်တော်ကတောက်ကြနေကထောက်ခံပေးခဲ့တာပါအကျင့်ပြတ်ခြားစားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးဂုံတိတ်ခါကြာစင်နေရတဲ့သမ္မတပတ်ကွန်ဟေကိုရာထူးကဖယ်ရှားဖို့အများစုထောက်ခံပေးခဲ့ကြတဲ့အပေါ်ဝန်တာအားရကြွေးကြော်ခဲ့ကြတာပါသမ္မတကိုရာထူးကနေချက်ချင်းဖယ်ရှားပေးဖို့ဆန္ဒပြသူတချို့ကလိုလားပေမဲ့ဒီလိုဖြစ်လာမဲ့ပုံတော့မရှိပါဘူးလွတ်တော်ကအခုလိုအတီးပြုတ်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားနိုင်ငံရဲ့ဖွဲ့စည်းပုံခုံရုံးအနေနဲ့သမ္မတကိုရထူးကနေတရားဥပဒေနဲ့အညီဖယ်ရှားဖို့6လအတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်ဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်အတီးဖြစ်ပြီးတာနဲ့7လအတွင်းသမ္မတရွေးကောက်ပွဲကိုကျင်းပရမှာပါလွတ်တော်ကသမ္မတအပေါ်အယုံကြည်မရှိအဆိုတင်သွင်းပြီးတဲ့နောက်သမ္မတပတ်ကွန်ဟေးဟာသမ္မတအိမ်တော်မှာအစိုးရအဖွဲ့နဲ့တွေ့ဆုံပြီးကြေညာချက်တစ်စောင်ကိုသတင်းဌာနတွေအတွက်ဖတ်ကြားသွားပါတယ်လွတ်တော်နဲ့ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုအနုအညွတ်လက်ခံတဲ့အကြောင်းနဲ့ဒီအချက်အသေးတွေကောင်းမွန်စွာအဆုံးသတ်ဖို့ရိုးသားစွာမျှော်လင့်ပါတယ်လို့ပြောပါတယ်အဆိုအတီးပြုတ်ပြီးပြီချင်းမှာပဲမစ်ပကွန်ဟေကိုရထူးတာဝန်ကနေချက်ချင်းရန်နာလိုက်တယ်လို့သူ့နေရာမှာဝဉ္ညချုပ်ဟွမ်ကျိုအန်ကယာယီတာဝန်ယူထားပါတယ်ရှင
်စပိန်နိုင်ငံမှာဒီကနေ့ကစားခဲ့တဲ့လာလီဂါအမှတ်ပေးဘောလုံးပွဲမှာတော့ဘာစလိုနာအထင်အနိုင်ရသွားပါတယ်အိုဆာဆူနာနဲ့ဘာစလိုနာတို့မကြခင်ကပဲကစားပြီးသွားတာမှာဘာစလိုနာကအိုဆာဆူနာကို၃ဂိုးကိုမရှိနဲ့နိုင်သွားပါတယ်ဘာစလိုနာအတွက်ပထမဂိုးကိုလူးဝစ်ဆွာရက်စ်ကသွင်းပေးခဲ့တာဖြစ်ပြီးတော့ဒုတိယနဲ့တတိယဂိုးတွေကိုတော့လီယိုနယ်မက်ဆီကသွင်းပေးခဲ့တာပါဘာစလိုနာအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်15ပွဲကစားပြီး31မှတ်နဲ့ဇယားထိတ်ကရီယယ်ထက်တပွဲပိုကစားပြီးတော့3မှတ်ရော့ပြီးတော့ဒုတိယနေရာမှာရောက်နေပါတယ်။ရီယယ်မက်ဒရစ်အသင်းကတော့မြန်မာစံတော်ချိန်ဒီကနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်2နာရီမှဒီပေါ်ဒီပို့အသင်းနဲ့ကစားမှာဖြစ်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့စနေနေ့ပထမဆုံးပွဲမှာဝတ်ဖို့ဒ်ကအေဗာတန်ကို3-2နဲ့နိုင်ရသွားပါတယ်ခင်ဗျာ။
နန်းလောင်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ဒီနေ့လူခွေးရင်းနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါစစ်ဆိုးရခက်ဆက်ဆက်လူခွေးချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအယက်သားအစိုးရလက်ထက်လူခွေးချင်းတွေဟာမျှော်လင့်ထားသလိုဖြစ်မလာသေးသလိုလူခွေးတောင်းဆိုတိုက်ပွဲဝင်မှုတွေအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့လူခွေးလှူရှားသူတွေကဒီနေ့မှကြားရောက်တဲ့လူခွေးရင်းနေမှာပြောဆိုလိုက်ပါတယ်ဒီနေ့မှာတော့ရန်ကုန်မြို့ပြည်သူ့ရင်မြေမှာလူခွင်းလှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းပြီးတော့လူခွင်းနဲ့ခန္ဓာကိုကျင်းပခဲ့ကြသလိုနေမျိုးတချို့မှလည်းကျင်းပခဲ့ကြပါတယ်အသေးစိတ်ကိုမဆုမွန်ကပြောပြပေးပါမယ
်ဟုတ်ပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင်းရေးနေ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရလက်ထက်ပထမဆုံးကြာရောက်တဲ့လူခွင်းရေးနေ့ဖြစ်ပါတယ်2016ခုနှစ်အတွက်နိုင်ငံတကာလူခွင်းရေးနေ့ရဲ့အဓိကဆောင်ဖို့ကတော့တခြားသူတွေအတွက်လူခွင်းရေးယနေ့ကစရက်တည်ပြီးဖြစ်ပါတယ်ဒီနှစ်ကြာရောက်တဲ့လူခွင်းရေးနေ့ဆောင်ဖို့နဲ့အညီတခြားသူတွေအတွက်လည်းလူခွင်းရေးရရှိအောင်ရက်တည်ဆောင်ရွက်ပေးဖို့လူခွင်းရေးလှူရှားသူတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ပေးကြဖို့နဲ့ဒီကနေ့လူခွင်းရေးနေ့ကျင်းပရတဲ့အကြောင်းငင်းညာရင်းနဲ့လူခွင့်ရေးလှူရှားသူမတ်ဝီဝီနုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့ရဲ့ဒီလူခွင့်ရေးဆောင်ဖို့ဖြစ်တဲ့ Stand up for someone right ပေါ့နော်လူခွင့်ရေးအတွက်တခြားသူတူကြီးရဲ့ခွင့်ရေးအတွက်နေနေမှစရက်တည်ပေးဆိုတော့တို့ပမာမှုပြုထားတဲ့အတိတ်ကလေးနဲ့ဒီဆောင်ဖို့လေးကိုလည်းအများကြီးသိစေချင်တာကြီးပေါ့နော်အဲ့ဒါကြီးရွယ်ချက်တွေနဲ့လုပ်ခဲ့ရ
ကျွန်မမေးချင်တာကအရင်အစိုးရဆက်ဆက်တော်ကလူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ရတာတွေရှိတယ်ပေါ့နော်ဆိုတော့အခုဒီအရက်သားအစိုးရလက်ထက်မှာရောလူခွေးအခြေအနေဟာညှော်လင့်ထားသလိုမျိုးပိုပြီးကောင်းမွန်လာတဲ့အခြေအနေတွေရှိသလားနောက်ဘလို့စိန်ခေါ်မှုတွေနဲ့ရောရင်ဆိုင်နေရပါသေးလဲမဝဝေနူးတို့ရဲ့ဒီလူခွေးလှူရှားသူတွေအမြင်ဘလို့ရှိပါလဲရှင
်အရက်သားအစိုးရလက်ထက်မှာတော့ကျွန်တော်တိတိတတာအခုမှဟိုတိတိတတာအများကြီးပြောင်းလဲသွားတာမျိုးတွေစိတ်ဖြော်မတွေ့ရသေးပေမဲ့အရက်သားအစိုးရအနေနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့နားလည်တယ်ပေါ့နော်ဒီချက်ပို့ပြီးရောဖြစ်ရောက်တဲ့ဟိုခိုင်မာတဲ့လှုပ်ဆောင်ချက်တွေဟိုလှုပ်ဖို့လိုအပ်တယ်လို့ယူဆတယ်ပေါ့နော်အခက်အခဲတွေကတော့အများကြီးရှိနိုင်ပါတယ်ပထမတစ်ချက်ကဒါအများပြည်ကြားထဲမှာဒီလူခွေးရေဆိုတဲ့ဒီလူတွေအားလုံးဟာလူကုန်ဒိတ်ခါနဲ့အညီနေထိုင်ခွင့်ရှိရယ်လူသားတွေရဲ့ခွေးရေအားလုံးဟာတန်းတူဖြစ်တယ်ဆို ready လုပ်ခွင့်ရေးပေါ်မှာနားလည်မှုတွေကအစကျွန်မတို့မှာ challenge တွေပေါ့နော်စိန်ခေါ်မှုတွေအများကြီးရှိရယ်ကျွန်မတို့နားလည်ထားတဲ့လူခွင့်ရေးနဲ့တကယ်လူသားတွေရဲ့လူကုန်ဒိတ်ခါနဲ့လူခွင့်ရေးဆိုတဲ့ဟာကိုလက်ခံနိုင်မှုတွေနားလည်မှုတွေအပေါ်မှာကနေစပြီးတော့ကျွန်မတို့မှာခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိပါတယ
်စစ်ဆိုးရခေဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေကိုခါးစည်းရင်ဆိုင်ခဲ့ရတဲ့တိုင်းရင်းသားပြည်သူတွေအတွက်လူခွင့်ရေးလှုပ်ရှားသူတွေကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ခဲ့ကြသလိုလူခွင့်ရေးအတွက်လည်းတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်အရက်သားအစိုးရလက်ထက်လူခွင့်ရေးအခြေအနေနဲ့အခုအရက်သားအစိုးရလက်ထက်ကြာရောက်တဲ့လူခွင့်ရေးနေ့အပေါ်မှာသတင်းစာသမားလည်းဖြစ်ခရီးနဲ့မဂ္ဂဇင်းတာဝန်ခံအက်ဒီတာကိုပြေသွေးနိုင်ကအခုလိုသုံးသပ်ပါတယ
်ပထမဆုံးပြည်သူလူထုကနေရွေးချယ်လိုက်တဲ့အရက်သားအစိုးရလက်ထက်မှာပထမဆုံးစတင်ပြီးတော့ကြုံတွေ့ရတဲ့ဒီဆိုင်ရာလူခွင့်ရေးနေ့ပေါ့လေအမှန်တကယ်ဆိုရင်တော့လူခွင့်ရေးအတွက်ပဲဒီ NLD ဥဆောင်တဲ့အစိုးရဟာဆိုလို့ရှိရင်လူခွင့်ရေးအတွက်ဒီဇိုင်းမမဒေါအောင်ဆန်းစုကြည်ဥဆောင်ပြီးတော့လူခွင့်ရေးအတွက်တိုက်ပွဲဝင်လာတာဖြစ်တယ်လူခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာအသက်သွေးရွှေတွေပေးဆက်ပြီးပင်မအနစ်နာခံပြီးဆောင်ရွက်လာကြတာဖြစ်တယ်ဒါပေမဲ့ဒီကနေ့အနေထားမှာတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့စိတ်ပြီးတော့ထူးထူးခြားခြားကြီးကြီးကျယ်ကျယ်ကျင်းပတာမျိုးဆောင်ရွက်တာမျိုးပြောကြားတာမျိုးတွေကိုမတွေ့ရဘူးအမှန်ဆိုလို့ရှိရင်ပိုပြီးတော့ပေါ့လေပထမဆုံးအရသာအစိုးရရဲ့လက်ထက်လည်းဖြစ်တယ်ပထမဆုံးကြုံတဲ့ဒီကြာရောက်တဲ့ပြည်ပဆိုင်ရာလူခွင့်နေမှာဆိုလို့ရှိရင်လူခွင့်ရေးကိုလည်းဒီဇိုင်းမမတ်လုပ်ခဲ့တဲ့ပါတီနဲ့အဲ့ဒီပါတီကအခုချိန်မှာအစိုးရဖြစ်နေတဲ့အချိန်မှာဒီကပို့ပြီးတော့ကြဲကြဲပြန့်ပြန့်နဲ့ပြည်သူလူထုတွေကိုသိရှိဖို့ပါဝင်နိုင်ဖို့ဆောင်ရွက်နိုင်ရင်တော့ပိုကောင်းမယ်လို့အဲ့ဒီလိုလေးမြင်ပါတယ်ပြောရလို့ရှိရင်တော့ဒီအစိုးရပြစ်တောင်းယူလိုက်တဲ့အချိန်မှာရှေ့ရနေပြီးတော့နှစ်ပေါင်း450ကျွန်တော်နိုင်ငံမှာကြုံတွေ့ကြရတဲ့အခက်အခဲတွေအရှိမအုပ်ချုပ်ခဲ့တဲ့စနစ်ဆိုးတွေအရှိရနေပြီးတော့ဆောင်ရွက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေရဲ့အချိန်ကအခုထိပါလာတာတွေ့ရပါတယ်ဒါကြောင့်မလို့ကိုဘက်ကဥဆောင်သွားတဲ့ဆောင်ရွက်သွားတဲ့အစိုးရအဆက်ဆက်ရဲ့အမွေကောင်းမွေဆိုးမွေတွေကိုဆက်ခံရတဲ့အတွက်လူခွင့်ချိုးဖောက်မှုတွေဟာဒီဘက်မှာလည်းရှိနေတုံးပါပဲ
မြန်မာနိုင်ငံတွင်းစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးလူကုန်တိုက်ခါနဲ့လူသားအခွင့်အရေးချိုးဖောက်မှုတွေကိုအားပေးသလိုဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ပေးတင်သလိုဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့အရေးကြီးတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွင့်ရေးလှုပ်ရှားသူမတ်တင်စာရှင်းလင်းရေးကလည်းအခုလိုပြောပါတယ
်ဒီကအတွက်ကဒီလူခွင့်နဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေရဲ့နောက်ဖြစ်ပေါ်နေတဲ့ဟာကဒါအမြင့်တွင်ရဲ့အကြောင်းအရာတွေပေါ့နော်အကြောင်းတွေကိုစားဆီးပေးနိုင်တာဆန့်ခွက်ပေးနိုင်ဆိုတော့ဥပဒေပြင်ဆင်ဖို့လိုတယ်ပေါ့နော်ဒီဥပဒေပြင်ဆင်တော့လည်းကျွန်တော်ဒီရတားဆိုးရတစ်ချက်မှာစွန့်တော်တဲ့ဥပဒေပြင်ဆင်မှုတွေလူမှုကိုအခြေပြုတယ်လူမှုရဲ့စနစ်မှုတွေပါဝင်တဲ့အကြံပြုချက်တွေပါဝင်တဲ့ဥပဒေပြင်ဆင်မှုတွေလုပ်နိုင်ဖို့အဓိကမျှော်လင့်တာပေါ့နော်အခုအရေးကြီးဆုံးကတော့ကျွန်တော်ခြေခံပေါ့ဖွဲ့စည်းပုံခြေခံဥပဒေကအကြီးမားဆုံးဒီလက်ရှိအစိုးရမှာအဖွဲ့ကဖြစ်နေတယ်လို့ကျွန်တော်ယူဆတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြေမှာကျင်းပခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်ကြီးတွေလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမြမလူခွင့်ရေးလှုပ်ရှားသူတွေနောက်လူခွင့်ရေးတောင်းဆိုတိုက်ပွဲဝင်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ဒီမိုကရေစီအင်အားစုတွေနဲ့အများပြည်သူယာနဲ့ချီစုဝေးတက်ရောက်ခဲ့ကြပါတယ်ရှင်
မဆုမွန်တင်ဆက်ထားတာပါခုတစ်ခါမှာတော့ 10D လှုပ်ရှားမှုငွေတုခန်းနာကိုဒီကနေ့မှာကျင်းပတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ Nobel ငြိမ်းချမ်းဆုရှင်ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့အာနာရှင်စနစ်စံကျင်ရေးငြိမ်းချမ်းရေးနဲ့လူခွင့်ရရှိဖို့တက္ကသိုလ်ကျောင်းသားတွေစံကျင်ဆန္ဒပြခဲ့တဲ့ 10D လှုပ်ရှားမှုရဲ့ငွေတုခန်းနာကိုဒီကနေ့မှာရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ခုလို25နှစ်ကြာခဲ့ပြီဆိုပေမဲ့လည်းအဲ့ဒီချိန်ကမျှော်မှန်းတောင်းဆိုခဲ့တဲ့ရာတွေဟာခုချိန်မှာတင်းပြကြက်ပြဖြစ်မလာသေးဘူးလို့ 10D လှုပ်ရှားမှုမှာပါခဲ့တဲ့ကျောင်းသားကောင်းဆောင်တွေကပြောပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်
။ Dandy လှုပ်ရှားမှုငွေရတုအခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီစားတောက်ဆန်မှာဒီကနေ့ကျင်းပခဲ့ကြပြီးဒီလှုပ်ရှားမှုမှာပါဝင်ကြသူတွေနဲ့နိုင်ငံရေးနယ်ပယ်ကပုဂ္ဂိုလ်တွေအဲ့ဒီပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကို1990ခုနှစ်အတွက်ညီညာရေးနိုဘယ်ဆုရှင်အဖြစ်ရွေးချယ်ကြီးမြင့်ခဲ့တာပါ။အဲ့ဒီအချိန်တုန်းကဒေါ်စုနေအကျယ်ချုပ်ကျနေတာကြောင့်1991ခုနှစ်ဒီဇင်ဘာလ10ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ပင်မထဲမှာကျောင်းသားတွေစုဝေးပြီးဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြလို့သူတို့ရဲ့လှုပ်ရှားမှုကိုတန်းဒီလှုပ်ရှားမှုလို့နာမည်ပေးထားကြတာဖြစ်ပါတယ်။အဲ့ဒီအချိန်စေစုရကလည်းတန်းဒီလှုပ်ရှားမှုမှာပါတဲ့ကျောင်းသားရာဇဝတ်ကိုဖမ်းဆီးထောင်ချခဲ့ပါတယ်။ဦးကိုကိုကြီးဟာတန်းဒီလှုပ်ရှားမှုမှာပါတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်ပြီးဒီလိုအထိမ်းမှန်အခမ်းအနားကျင်းပရတဲ့အကြောင်းနဲ့ပတ်သက်လို့အခုလိုပြောလာပါတယ်
။ဟိုဒီကကတော့လွန်ခဲ့တဲ့25နှစ်ကဒေါန်ဆန်းစုကြည်နိုဘယ်ဆုရရှိခြင်းအထိမ်းမှန်ဂုဏ်ပြုဆန္ဒပြပွဲရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာဖြစ်ခဲ့တယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျောင်းသားတွေရာနဲ့ချီပြီးတော့ကျွန်တော်တို့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရတယ်။အဲ့ဒီတော့ ကျွန်တော်တို့တန်းဒီလှူရှားမှုမှာပါခဲ့တဲ့တောင်းသားလူငယ်တွေအားလုံးပြန်ပြီးတော့ဒီ25နှစ်မြောက်ငွေရတုအခမ်းအနားအထိမ့်မှပြင်တဲ့သူစည်းနိုင်ဖို့ရည်ရွယ်ပါတယ်။နောက်တစ်ခုကတော့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတာတွေရှိပါတယ်။ဒီအတောင်းလဲမှာကျွန်တော်တန်းဒီတုန်းကရှိခဲ့တဲ့စိတ်ကခံယူချက်မျိုးနဲ့ကျွန်တော်တို့အားလုံးဆက်ပြီးတော့ဆောင်ရွက်ကြဖို့ဒီအခမ်းအနားမှာပြောဆိုဆွေးနွေးကြတာ
။တန်းဒီလှူရှားမှုတုန်းကအာနာရှင်စနစ်ဆန့်ကျင်ရေးညဉ့်ညမ်းရေးနဲ့လူအခွင့်အရေးတွေရဖို့တောင်းဆိုခဲ့ကြပြီး25နှစ်ကြာလာတဲ့အခုလိုအချိန်တိသူတို့မျှော်မှန်းတောင်းဆိုခဲ့တာတွေဟာတင်းပြေကြပြေဖြစ်မလာသေးဘူးလို့ဦးကိုကိုကြီးကပြောပါတယ
်။ထူးခြားတာကကျွန်တော်တို့ရှစ်လေးလုံးရေတော်ပုံကြီးပြီးတဲ့နောက်ပိုင်းမှာအရှိတ်ဆက်မျိုးဆက်ចောင်းသားတွေအနေနဲ့ဒါဆွေဆိုးရကိုစိန်ခေါ်ခဲ့တဲ့လှုပ်ရှားမှုတစ်ခုဖြစ်နေမှတ်တမ်းတင်နိုင်ရပါတယ်။အခုကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမှာအလူလူကရေကောက်တင်ပြောက်တဲ့အစိုးရလွတ်တော်ပေါ့လေတူတော်လွတ်တော်အစိုးရဆိုတဲ့အခါမှာ85ရာခိုင်ရာခိုင်နှုန်းလွတ်တော်ပေါ့တော့အစိုးရဆိုတဲ့အခါမှာလည်းဒင်းကြီးချက်ပြည့်မဟုတ်သေးတဲ့လူနိုင်ငံတော်သမရအဖရိကနေဥဆောင်တဲ့အစိုးရအဖွဲ့ဆိုတာတွေတော့ဖြစ်လာတယ်တူတော်တို့ဒင်းကြီးချက်ပြည့်ကျွန်တော်တို့မျှော်လင့်တော့ဖြစ်လာအောင်ကတော့ကျွန်တော်တို့အများကြီးဆက်လုပ်ရအောင်ပေါ့
မြန်မာနိုင်ငံမှာတော့အခုချိန်ထိလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲဖြစ်တယ်လို့ဦးကူကိုကြီးကပြောပါတယ
်ဟိုလူအခွင့်အရေးချိုးဖောက်မှုဆိုတာကတော့ကျွန်တော်တို့ဟိုလည်းလမ်းမမီတဲ့နယ်ပယ်တွေမှာတချို့ဟိုရှိနေသေးပါပဲတခုကလူခွင့်ရင်းနဲ့ပတ်သက်တဲ့အသိပညာပေးမှုပေါ့ဆိုတော့ပြည်သူကြားထဲမှာရောကျွန်တော်တို့ဒီဌာနဆိုင်ရာတွေအဖွဲ့အစည်းတွေကြားထဲမှာပါပို့ပြီးတော့ကျွန်တော်ကြည်ကြံပြန်ပြန်ဖြစ်လာအောင်လုပ်ဖို့လိုပါသေးတယ်နောက်တစ်ခုကတော့လူခွင့်ရင်းချိုးဖောက်မှုတွေနဲ့ပတ်သက်လို့တာကွယ်တားဆီးနိုင်တဲ့စနစ်ပေါ့ဒီဥပဒေတွေအဖွဲ့အစည်းတွေဒါတွေလည်းကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်ဖို့ကတော့လိုနေပါသေးတယ
်တန်းဒီလှူရှားမှု25နှစ်ပြည့်အခမ်းအနားကိုNLD ပါတီနိုင်ရကဥတင်ဦးလည်းတက်ရောက်ဂုဏ်ပြုစကားပြောခဲ့ပါတယ်ဥတင်ဦးက
ကျွန်တော်အဲ့ဒီအချိန်မှာတော့ကျွန်တော်အချင်းတောင်ထဲမှာလေဟိုထောက်ကြနေကြတာဟိုအပြင်မှာအဲ့ဒီလိုပဲဒေါက်ဆန်းစုကြည်ကျွန်တော်နိုဘယ်ညဉ့်ညားရေးဆုရတာနဲ့ပတ်သက်လို့နှစ်ပတ်လည်နေ့လောက်တာကိုကျွန်တော်တို့တွေဟာဒေါက်ဆန်းစုကြည်ကအခုလှုပ်လာတာကျွန်တော်မျိုးမျိုးချစ်ချစ်ရွေးရွေးချွန်းချွန်းကျွန်တော်တို့ဒီညဉ့်ညားရေးအတွက်ပဲသူခေါင်းထဲမှာရှိပြီးတော့လှုပ်တဲ့ကိစ္စရာလေးတွေကိုအလေးနဲ့ပြောပြီးတော့ကျွန်တော်တို့ရဲ့လုပ်ငန်းခေါင်းဆောင်ကလေးတွေကိုကျွန်တော်တို့အနေနဲ့မမရရလေးဖြစ်တာပြောတာပြူတာပါပဲ
တန်းဒီလှူရှားမှုဆိုတာဟာဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူအခွင့်အရေးနေ့ကိုရွေးချယ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ဆက်ထားတာပါအခုဒီခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်နိုင်ငံသမိုင်းမှာအထင်ကြီးလူပုဂ္ဂိုလ်၄ဦးဖြစ်တဲ့စူဖျားလက်ဒေါခင်ကြီးတခင်ကိုရောမိုင်းနဲ့ဦးတန်တို့ရဲ့ရုပ်ကလပ်တွေကိုတနေရာထဲမှာစူးစီးထားတဲ့ဂူဘိမန်တွေကိုရန်ကုန်မြို့ရွှေတဂုံဖျားအနီးမှာရှိတယ်ဆိုတာကိုဒီခေတ်လူငယ်တွေကြားမှာသိတာနေပါပါတယ်အင်းတော့ကအာနာပိုင်ဖွဲ့စည်းတွေရဲ့ကန့်သက်ပိတ်ပင်မှုတွေကြောင့်ဒီနေရာကိုလူမသိသူမသိဖြစ်ခဲ့ရပါတယ်။တည်ရလူတချို့ကလည်းဒီနေရာကိုသွားပြီးဂရဝပြူတာတွေနေပါပါတယ်။ဒါပေမဲ့လည်းနိုင်ငံရေးနှဲငယ်ပွင့်လင်းလာတဲ့အချိန်မှာဒီဂူဘိမှန်တွေကိုပြန်ပြီးထိမ့်သိမ်းဆောက်ရှောက်တာတွေလုပ်တဲ့အကြောင်းကိုဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ဆက်ပေးပါမယ်ရှင်။
တောင်ပတ်မှုအနီးမှာမြန်မာနိုင်ငံသမိုင်းရဲ့အထင်ကြီးလူလေးယောက်ရဲ့ကျုပ်ကလပ်တွေကိုမြှုပ်နှံထားတဲ့ဂူဘိမှန်တင်ကြိမ်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရွယ်တွေကြားမှာအတော်လေးသိရှိမှုနေပါခဲ့ပါတယ်မြန်မာနိုင်ငံနောက်ဆုံးမင်းဆက်ဒီဘောမီရဲ့မိဖုရားကောင်စူဖျားလက်လူလေးရေးဖခင်ကြီးဘူကျော်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးနေချဲရိုကိုတွန်းလိုက်ရမှာဥဆောင်ပါဝင်ခဲ့တဲ့ဆရာကြီးတခင်ကိုရောမိုင်းဥရောပပြင်ပနိုင်ငံတွေကပထမဦးဆုံးသောကမ္ဘာကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဦးတန့်တို့ရဲ့ရုပ်ကလပ်တွေကိုဒီနေရာမှာစုစည်းထားတာပါ
လူငယ်တဲ့နှစ်ပေါင်းများစွာကတော့ဒီပုဂ္ဂိုလ်၄ဦးရဲ့ဂူဘိမှန်အနီးတစ်ဝိုက်မှာနိုင်ငံရေးအရာဆွတ်နယ်မှုမရှိအောင်အုပ်ချုပ်သူအဆက်ဆက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့မှုတွေလုပ်ခဲ့ပူးပါတယ်။ဒါကြောင့်လည်းဒီဂူဘိမှန်တွေကိုထိန်းသိမ်းမှုဟာအင်မတန်အားနည်းခဲ့ပြီးတော့လူတို့ရဲ့စိတ်ပဝင်ပါဒီပုဂ္ဂိုလ်တွေရဲ့အခန့်ကဏ္ဍရောနေတော့အောင်တလျှောက်လုံးလှုပ်ဆောင်ခဲ့ကြတာပါဒါပေမဲ့လို့2011နောက်ပိုင်းကာလကမ္ဘာစာမျက်နှာပေါ်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအနှဲငယ်ပေါ်ထွက်လာတဲ့အချိန်နှစ်ပေါင်းများစွာအတိုက်ခံပါတီအဖြစ်တခြားလုံးရည်တည်ခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီလဲလွတ်တော်တွင်းကိုဝင်ရောက်ခဲ့တဲ့နောက်ပိုင်းမှာတော့ဒီနေရာမှာအထိမ့်မဲ့ပွဲတွေဂူဘိမှန်ထိန်းသိမ်းမှုတွေပြုလုပ်ဖြစ်ခဲ့တယ်လို့တခင်ကိုရောမိုင်းဂူဘိမှန်ထိန်းသိမ်းဆောက်ရွက်ရေးကော်မတီကပြန်ကြားရေးတာဝန်ခံကိုထွန်းဝင်းညင်းကပြောပါတယ
်ဒီဂူဘိမှန်ကိုလာရင်တဆိုင်ရအာနာပိုင်တွေကအဲကိုရေးထုတ်ပတ်ဒီယူတာတို့အဲနာမည်မေးပါမှတ်ပုံတွေမေးအဲ့မျိုးတွေဆိုတော့လေလူရသိပ်မလာရဲပေါ့လုံချုံရေးရလို့ထိချောက်ခံရတယ်လို့ဖြစ်တာပေါ့နော်2011အချိန်လေးလောက်မှာအဲပွင့်လင်းလာတဲ့စုံတရားလို့ပေါ့ဗျာဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်လဲလွတ်တော်တဲ့ ခွင်းလာတဲ့အချိန်လောက်မှာပါအဲကျွန်တော်တို့ဆာကြီးနဲ့ပတ်သက်လို့အထိမ်းအခမ်းအနားတွေပြန်ကျင်းပလို့ရလာတာကြီးရှိလာတယ်ပေါ့နော်
ဒါကြောင့်လေတမိုင်းဆာမျက်နှာပေါ်မှာကပီထိုးပြီးသားအထင်ကြီးလူလေးဦးရဲ့ရုပ်အလောင်းတွေထားရှိထားတဲ့ဒီကင်ရဟာချုံနယ်ပိတ်ပေါင်းနေတဲ့ရန်ကုန်မြို့ပေါ်ကမထင်မရှားနေရာလေးဖြစ်ခဲ့ရပါတယ်ဒီနေရာတွေကိုလာရောက်လည်ပတ်တဲ့သူတို့ချို့ကိုလည်းအဲ့ဒီခေတ်အဲ့ဒီခါရုံကအုပ်ချုပ်သူလူတန်းစားတွေကစောင့်ကြည့်မှုတွေလုပ်ခဲ့တာကြောင့်လူအယောက်ပေါက်နေခဲ့ပါတယ
်အဲ့ထောင်းလိုင်းစောင့်ကြည့်တယ်လို့ပဲထောင်းလိုင်းတွေကအဲ့လိုဝင်လာတာနဲ့မေးတာပဲအဲ့လိုအဲ့တော့ထောင်းလိုင်းဆိုတာအဲ့ခေတ်ကဟိုဟာကလာကိုမေးတယ်ဆိုတာနှုတ်ခွန်းဆက်တာမဟုတ်ပါဘူးသူတို့ကအဲ့ဒီမေးခွန်းရဲ့နောက်မှာခွဲနိုင်ငံလေးပဲကြားလဲရောက်သွားနိုင်တယ်ခွဲလာခဲ့ပါဘူးဆိုပြီးမှအဲ့လိုသူတို့စခန်းမှာလေတိတ်ဟိုမသင်္ကာဘူးဆိုလို့ရှိရင်အဲ့လိုပေါ့ဟိုတညလောက်အဲ့လိုအလဲအိတ်သွားနိုင်တယ်လေအဲ့အဲ့ဒါမျိုးတွေဆိုတော့ဒုတိယကိုဆွေးရပါတယ်လို့
အရင်တုန်းကတော့ဂူပိမှန်ဖွင့်ထားရုံနဲ့အခက်အခဲအမျိုးမျိုးရှိပေမဲ့လို့အခုနောက်ပိုင်းမှာတော့တည်င်းပတ်တစ်ပတ်လုံးဖွင့်ထားတာကြောင့်ဒေသခံနေသားမကနိုင်ငံခြားခီးသွားဧည့်သည်တွေလည်းလာရောက်လည်ပတ်ကြတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ခန့်ကဂူပိမှန်ထင်းသိမ်းဆောက်ရှောက်လာတဲ့မနက်မှုကပျော်ပါတယ်
။လာရောက်လည်ပတ်လို့များပါတယ်နိုင်ငံခြားတွေလည်းလာကြတယ်။အဲကြရင်စရွယ်ရွယ်ကိုနားမနေတဲ့ဟာကြတော့ဟိုအဖွဲ့အစည်းကရေးပေးထားတယ်လေလက်ကမ်းစာတောင်းလေးတွေ
ဒီနေရာဟာရွှေတဂုံဖျားတောင်ဘက်မြို့အနီးမှာရှိတဲ့ရွှေတဂုံဖျားလမ်းမပေါ်မှာရှိပြီးမိဖုရဲ့ကောင်စုဖျားလက်ရဲ့ရုပ်အလောင်းကိုအရင်ဆုံးထရှိထားတာလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့တခင်ကိုရုံမှန်းရဲ့ရုပ်အလောင်းနဲ့1994ခုနှစ်မှာကွယ်လွန်ခဲ့တဲ့ဦးတန်နိုးရဲ့ဂူပိမှန်တွေကိုထရှိထားပါတယ်။နောက်ဆုံးဂူပိမှန်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဒေါခင်ကြည်ပဲဖြစ်ပါတယ်။ဒါပေမဲ့လည်းတခင်ကိုရုံမှန်းနဲ့ဦးတန်နိုးရဲ့ဂူပိမှန်တို့ကသာပြင်းပြင်းစစ်စစ်ရှိခဲ့ပေမလို့စုဖျားလက်နဲ့ဒေါခင်ကြည်ရဲ့ဂူပိမှန်တွေကတော့တည်တည်ချာချာထိမ့်သိမ့်ထားတာမတွေ့ရပါဘူး။ဒါအပြင်ဒီဂူပိမှန်တွေကိုအရင်အစိုးရအဆက်ဆက်ကကောလက်ရှိအစိုးရကပါတစုံတရာပြုပြင်ထိန်းသိမ်းတာမရှိဘဲမိသားစုဝင်တွေနဲ့နှိစက်တဲ့အတိုင်းဝန်းတွေကပဲထိန်းသိမ်းဆောက်ရှောက်ခဲ့ကြတာပါဒါပေမဲ့လို့ဒေါအောင်ဆန်းစုကြည်နေအခြေချုပ်ကလွတ်လာတဲ့အချိန်မှာတော့တားဖြစ်သူခင်နဲ့အတူဒေါခင်ကြည်ရဲ့ဂူပိမှန်ကိုလာရောက်ကြရဝပြုခဲ့ပူးပါတယ်လက်ရှိအချိန်ထိဒီနေရာကိုတကူတကလာရောက်ကြရဝပြုသူနေပါနေသေးပြီးအရသာအစိုးရအသည့်အနေနဲ့လူထုကြားထက်ထက်ဝင်ဝင်သိလာအောင်ပံ့ပိုးကူညီတင်တယ်လို့ကုထွန်းဝင်းကြီးကအကြံပြုပါတယ်
အဲကျွန်တော်မြင်ရတော့နည်းနေသေးတယ်လို့မြင်တယ်ဗျအဲ့ဒါတွေကတကယ်တကယ်တော့ဟိုကျွန်တော်တို့ကဒါကျွန်တော်တို့ထိမ့်သိမ်းဆော့ဆော့ရတဲ့ဟိုကျွန်တော်ဒီအမျိုးသားအမွေနစ်ဖြစ်ကိုဒါကြီးကရှိသွားမှာလေရှိလဲရှိနေတာလေအဲ့အတွက်တော့ကျွန်တော်တို့ကဒီသက်ဆိုင်ရာမီဒီယာအသီးသီးကနေပေါ့ဗျာဥမာအစိုးရကနေဟိုကျွန်တော်တို့ဒီအတန်းဒီပညာသင်ကြားရေးစနစ်တွေမှာတောင်မှဟိုလူငယ်တွေသူအဆင့်လိုက်ပေါ့ဗျာဒီဆိုင်ထင်ကိုတော့မိုက်ထုတ်ပတ်ဒီအဲကျွန်တော်တို့တင်ကြားတဲ့အခါမှာအဲဂူပိမှန်ဒီဖျားလန်းကတော်မင်းပန်းချန်ထဲမှာရှိတယ်လို့ပါလို့ဆိုတာမျိုးထည့်သွင်းဟိုပြောကြရင်တော့ပိုကောင်းတာပေါ့ဗျာဟိုဆိုင်ထင်ကိုတော့မိုက်ကိုတည့်ရတိုင်းပဲဒီစာပေရပဲလေးလာလေးလာနိုင်ငံရေးရပဲငင်းချမ်းရေးရပဲအဲအဲ့လိုစိတ်ဝင်စားတာတွေရှိကြတယ်လေနောက်ဟိုကျွန်တော်တို့ကလည်းတတ်နိုင်သမျှတော့ဒီမှာဟိုပမ်ဖလက်လေးတွေကျွန်တော်ထားပေးပါတယ်ဟိုဆိုင်ရဲ့ထုတ်ပတ်တီကိုအဲကျွန်တော်တို့ဒီမြန်မာလိုအင်္ဂလိပ်လိုပေါ့နော်သူနိုင်ငံတကာကနိုင်ငံခြားသားတွေလည်းကျွန်တော်တို့လာရောက်လေ့လာသူတို့စိတ်ဝင်စားကြပါတယ်အဲဒီဖျားလာရင်လည်းသူတို့ကြည့်ကြတာရှိတယ်အဲအဲ့ဒီလိုအခုလိုလိုပေါ့တေချာလို့လာရောက်လည်ပတ်နိုင်ဖို့ဟာလို့အစီအစဉ်တွေပေါ့နော်ဟိုကျွန်တော်တို့ကလည်းတီးတဲ့ပုံမှာလို့ဆရာကြီးကိုဆွဲဆောင်နိုင်တဲ့အစီအစဉ်မျိုးတွေကျွန်တော်စဉ်းစားကြတာတွေလည်းရှိပါတယ်ဒီအစိုးရဘိုင်းကလည်းခုတက်လာတဲ့ရသားဆိုတာဘာလို့ဖြစ်ဖြစ်ကျွန်တော်တို့ဒီဒီမိုကရက်တစ်အစိုးရအနေနဲ့ကလည်းခုလိုဒီလူထုဒါကြီးညိုကြတဲ့ဒီဆရာကြီးကိုခါရွားပြုနိုင်ဖို့အတွက်သူတို့ဘက်ကလည်းဟိုသူတို့ဘက်ကတတ်နိုင်တဲ့အစီအစဉ်အနေနဲ့ကတော့ဆောင်ရွက်ပေးဖို့လူအပ်နေဆဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံစစ်အုပ်ချုပ်ရေးလက်အောက်မှာရှိခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကဆိုရင်ဒီနေရာဟာလူမသိသူမသိနေရာဖြစ်ခဲ့ုံသာမကသိရှိတဲ့သူကြမှာလဲဒီနေရာကိုလာရောက်လည်ပတ်မှုခါရွားပြုမှုအတော်လေးနေခဲ့တာတွေ့ရပါတယ်ဒါဟာအတိအကဘာကြောင့်လဲဆိုတော့စစ်အာဏာပိုင်တွေရဲ့တရှိရာတွေဒီစောင့်ကြည့်မှုတွေခံခဲ့ကြရလို့ပါဒါပေမဲ့လည်းအခုဆိုရင်နိုင်ငံရေးအရာအနည်းငယ်ပွင့်လင်းလာတာနဲ့အမျှဒီလိုနေရာတွေကိုပြုပြင်ထိန်းသိမ်းတာတွေဂူပိမှန်ထိန်းသိမ်းဆောက်ရှောက်မှုတွေပြုလုပ်လာတာတွေ့ရပါတယ်ခင်ဗျာကျွန်တော်ထားအောင်ပါခင်ဗျာ
ကိုထအောင်တင်ဆက်သွားတဲ့မြန်မာတခွင်းစီစဉ်ကိုနားဆင်ကြကြရတာပါ VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်ဒေါခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ထားတဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်။ရင်ကျော်ပိတ်ဆို့မှုတွေနဲ့နေ့စဉ်ရုန်းကန်လှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ယာဉ်မောင်းတွေနဲ့စပယ်ယာအကူလက်ထောက်တွေဟာလမ်းစည်းကမ်းယာဉ်စည်းကမ်းတွေမလိုက်နိုင်အောင်တင်မကပါဘူး။ယာဉ်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါင်ငန်းတာတွေလုပ်နေကြတဲ့အပြင်မင်းမဲ့ရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုတိလက်ရောက်စော်ကားနေတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေဘလို့ရင်ကျေးလိမ်မာလာအောင်ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေပေါင်းအတွင်းကရောဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ကျမတို့ဟိုတက်ကြီးရွယ်အိုလို့ပဲပြောရမလားဆရာကြီးပေါ့နော်ကျမတို့ရဲ့ဆရာကြီးစာရေးဆရာလည်းဖြစ်ပါတယ်ဆရာဒေါက်တာခင်မောင်ညိုဖိတ်ခေါ်ထားပါတယ်မင်္ဂလာပါဆရာဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျမတို့ဒီလူလူတွေရဲ့ခန်းစားချက်တွေကိုပြောင်းပြောင်းမြောက်မြောက်တရုတ်ဖို့ပေးနေတဲ့ကတ်တွန်းဆရာမောင်မောင်ဖောင်တိန်မှာမင်္ဂလာပါရှင်ဆရာဟုတ်ကဲ့ပါရှင်နောက်တစ်ယောက်ကတော့ပြည်သူတွေဘက်ကနေပြီးတော့အမြဲတမ်းပြည်သူတွေရဲ့ဆန္ဒကိုဟိုထုတ်ဖော်ပြောဆိုပေးနေခဲ့တဲ့အရင်တော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကပြည်သူလွှတ်တော်အမတ်ဟောင်းဒေါက်တာညညိုအသင်းမှာဆရာမနေကောင်းပါလားရှင်ဟုတ်ကဲ့ပါမအားတဲ့ဂျားတွေကနေခုလိုဝင်ပြီးတော့ဆွေးနွေးပေးလို့ကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ပါအဲပထမဦးဆုံးအနေနဲ့ပေါ့နော်ကျမတို့ဒီသောတာရှင်နေရေးထားတဲ့စာလေးကိုလေးကိုအရင်လေးဖတ်ပြခြင်းပါတယ်အဲ့တော့ကိုရန်နိုင်ကနေပြီးတော့ဒီမြတ်သိင်ကြီးဆိုတဲ့ဟိုဒီ Facebook ကို post တစ်ခုရေးထားတဲ့ Facebook post တစ်ခုကိုဖတ်ပြပေးပါမယ်နည်းနည်းလေးလဲဟိုတရားနော်လားလို့ပါဟုတ်ကဲ့
ဟုတ်ကဲ့ပါသူကတော့ဒီသက်ဆိုင်ရာကိုပြင်းထန်သက်ဆိုင်ရာသို့ဆိုပြီးတော့ပြင်းထန်စွာအရေးယူပေးပါဆိုပြီးတော့ရေးထားပါတယ်။ဒီဇင်ဘာ4ရက်နေ့ကညနေ6နာရီဝန်းကျင် WYTU ចောင်းသား22နှစ်အရွယ်လေးကိုတဲ့စပယ်ယာတယောက်ကချုပ်နောက်တစ်ယောက်ကကားပေါ်မှာအသင့်ဆောင်ထားတဲ့ဝရင်းတုံးနဲ့ရိုက်ခဲ့တဲ့ဖြစ်ရပ်ကိုတွေ့ခဲ့ပါတယ်တဲ့။စပယ်ယာနှစ်ယောက်ကအဲ့လိုရိုက်နေနေချိန်မှာတဲ့ဒရိုင်ဘာကလည်းဘယ်မှတိုင်မှမရက်တော့ပဲကားကိုမောင်းပြေးခဲ့ပါတယ်။ကားပေါ်မှာပါတဲ့ခီးတွေလည်းဝရင်းတုံးတပ်သားတွေကိုကြောက်လို့အဲ့ဒီကလေးမှာအလူးလဲခံနေရပြီးမှလမ်းမှာတွေ့လိုက်ရတဲ့သူတို့ကတဲ့ကားငါးပြီးတော့ကားနံပါတ် 1E339 နောက်ကိုအတင်းလိုက်ပြီးတော့တာမီရက်စကန်ရှေ့မှာအတင်းပိတ်ပြီးတော့ဖမ်းပေးလို့မိခဲ့ပါတယ်တဲ့အဲ့ကလေးကတော့ဈေးမှာရှစ်ချက်ချုပ်ခဲ့ရပြီးတော့တက်လာတဲ့မျက်မှန်ရိုက်ခွဲခံလိုက်ရတော့ယုံတာမကားတဲ့ဖုန်းလဲအဲ့ဒီကားပေါ်မှာပဲဖြတ်စည်းခံလိုက်ရပါတယ်တဲ့ထိုကလေးမှာအခုနှစ်ဘီးဆောင်ပွဲဖြေဆိုအောင်မြင်ပြီး ME တက်ဖို့ပြင်ဆင်ထားတဲ့ကလေးဖြစ်ပါတယ်တဲ့သူကအင်းကြီးချင်းဖြစ်တာကြောင့်ကလေးအမိနဲ့အတူတာမွေရဲစခန်းကိုရောက်ခဲ့တဲ့သူပါတဲ့ကလေးတကိုယ်လုံးသွေးအလင်းလေးနဲ့ဒုတ်ဖြင့်အရိုက်ခံထားတဲ့အတွက်ကြောက်နေပါတယ်တဲ့သူစိုးရိမ်တာကဒုတ်မဟုတ်ပဲဓာဖြစ်ခဲ့ပါကအညွန့်တလူလူတက်နေတဲ့ကလေးတယောက်ပွဲချင်းပြီးတည်ဆုံးနိုင်ပါတယ်တဲ့ဒါအပြင်စပယ်ယာနှစ်ယောက်ကိုလည်းအပြစ်ကျူးလွန်တဲ့အတွက်တိတိကျကျထောင်ဒဏ်ချမှတ်ပေးတာမရှိတဲ့အပြင်နဲ့အာမခံနဲ့လွတ်ပြီးထောင်ကျမယ်ဆိုပါက9ရက်သာဖြစ်ပါသဖြင့်နောက်နောက်ထိုးထက်ဒီထက်ပိုပြီးတော့ရန်ကမယ်ဆိုရင်တဲ့ထိထိရောက်ရောက်ပြည်သူတွေကကာကွယ်ပေးဖို့လေးစားစွာတင်ပြအပ်ပါတယ်ဆိုပြီးတော့ရေးထားတာပါ
ဟုတ်ကဲ့ပါအခုကြားတဲ့အတိုင်းပါပဲဟိုဒီစပယ်ယာတွေဒရိုင်ဘာတွေရဲ့ဒီဟို အားလုံးတော့မဆိုလိုပါဘူးပေါ့နော်လိုင်းတိုင်းလည်းမဆိုလိုပါဘူးဒါပေမဲ့တချို့အခုလက်တွေ့ပြင်မှာခန်းစားနေကြရတာခီးသွွားပြည်သူတွေလည်းမလုံခြုံဘူးကားစီးတဲ့လူတွေလည်းမလုံခြုံဘူးတခြားရင်ပေါင်းတွေလည်းတော်တော်လေးကတိကောက်ဖြစ်ကြရပါတယ်အဲ့တော့ဆရာခင်မောင်ညိုအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေရတာဟိုဒီစီရင်မွေးတည်မှုကြောင့်ပဲလားဒါမှမဟုတ်ပညာမတက်လို့လားသူတို့တွေပြည်သူနီတိနဲ့ပတ်သက်ပြီးတော့ကျမတို့ငယ်ငယ်တုန်းကသင်ခဲ့ရတယ်လို့မသင်ခဲ့ရလို့လားဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင်
ဆင်းသွင်းပြောလို့ဗောလေအချက်၃ချက်လုံးကတော့ပါပါတယ်သို့တော်လည်းဗောကျွန်တော်တို့ကဒီအရေးယူမှုဆိုတဲ့ဟာအရေးကြီးပါတယ်အရင်ကတည်းကကျွန်တော်တို့ကနည်းနည်းလေးဖြစ်တုန်းကလေကစပြီးတော့အနဲ့ထွင်းရမယ့်နေရာပေါ့စိန်နဲ့ထွင်းရတယ်လို့ဗောလေဒီလိုမျိုးဖြစ်သွားပါတယ်ကျွန်တော်တို့ကပစိန်နဲ့ထွင်းတဲ့အချိန်တွေရောက်မှသူတွေသိကြတော့ပါဗောအရင်ကတည်းကကျွန်တော်တို့ကဒီကိစ္စတွေမဖြစ်အောင်လို့ဟာတို့တော့ကြိုက်တာလုပ်လို့ရတယ်လုပ်ပြီးရင်လူကြီးတွေဖြစ်ရှင်းမယ်ဆိုတဲ့ဟာလေးကရှိခဲ့ပါလေ။ဒါကကျွန်တော်တို့အားလုံးသိတယ်။ကျွန်တော်တို့ကဒီအဖွဲတစ်ဖွဲလုံးကိုမနိုင်တဲ့သဘောမျိုးနဲ့ခံစားရတာကြာလှပါပြီ။သို့တော်လည်းဒါကိုကျွန်တော်သိအပြစ်အများကြီးတော့ပြင်မတော့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ဒီဟာလေးကိုကျွန်တော်တို့ကအကုန်လုံးသိစိရှိကြလုပ်ရင်အောင်မြင်နိုင်တဲ့အနေအထားရှိလို့ပါပဲ။ဘာကြောင့်လဲဆိုရင်ဘတ်ကအများကြီးလည်းမရှိဘူး။ဒီဘတ်ကဟိုသွားတဲ့လူတွေကလည်းအကုန်လုံးကညီညွတ်နဲ့လုံနိုင်တဲ့အနေအထားလည်းတစ်ချိန်ကျရင်ရှိလာမှာပါ။အခုကတော့ကျွန်တော်တို့ကကြောက်နေကြတယ်အားလုံးကိုကြောက်နေကြတယ်အတွက်ဒီကြောက်တဲ့အရှင်ကမကုန်သေးပါဘူးအဲ့တော့ဒီရဲဆိုလဲရဲအနေနဲ့ကျွန်တော်တို့ပြည်သူဘက်ကရဲဖြစ်လားမဖြစ်လားမသိဘူးတော့တတ်မတော်ဆိုလဲပြည်သူဘက်ကတတ်မတော်ဖြစ်ဖို့အရေးကြီးပါတယ်အဲ့ဒီဟာလေးတွေကိုကျွန်တော်တို့စောင့်နေတဲ့အချိန်လေးတွေရှိပါတယ်အကုန်လုံးကကျွန်တော်တို့ဘက်ကပြည်သူဘက်ကသာဖြစ်ရင်အဆင်ပြေအောင်မှာပါဒီအချိန်လေးကိုစောင့်ပြီးတော့ဟောလုပ်ပင်ဖို့ဟာကျွန်တော်တို့ရန်ကုန်တိုင်းကနော်ဟောတတ်မတော်ရဲတပ်ဖွဲ့ဒီနောက်ပြန်အခုအစိုးရအဖွဲ့ပါလေတွတ်တော်ကိုယ်စားလှယ်များအားလုံးကနေပြီးတော့အစည်းအဝေးဒီချေရခေါ်ပြီးတော့ကျွန်တော်တို့ဘာလို့ရင်ကောင်းမလဲနိုင်ငံတကာမှာဘယ်လိုလုပ်လဲစသဖြင့်အကုန်လုံးဆွေးနွေးတိုင်ပင်ပြီးတော့ခုနပြောရလို့ပေါ့ဒီအမှုကိုကျွန်တော်တို့ကအာမခံပေးပြီးတော့လှုပ်သွားတယ်ရေးရေးပိုင်ပင်မယ်လဲလှုပ်သွားတာဘယ်သူကလှုပ်သွားလဲဘယ်လိုလှုပ်သွားလဲတရားသူကြီးကဘယ်လိုပေးလဲဆိုတာတွေအကုန်လုံးကျွန်တော်ပြောအပြစ်ပေးတာပြောတာနော်အဲ့ဒါလေးတွေကိုကျွန်တော်တို့လေးလာဖို့လိုလို့ထင်တယ်ဒါ watch အဖွဲ့တစ်ခုလောက်တော့သာရှိသင့်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကျမဒီရန်ကုန်တိုင်းကတာဝန်ရှိသူပေါ့နော်ဒီ YCTC ခေါ်မလားတော့မပြောတတ်ဘူးဟိုဒေါ်နီလာကျော်ကိုဆက်သွယ်ပါတယ်သူကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းလွှတ်တော်ကိုတင်ထားပြီးသားဖြစ်ပါတယ်လို့ပြောပါတယ်ဒါပေမဲ့ကျမတေချာတင်ထားတာတော့ကျမတေချာမသိဘူးပေါ့လေအဲ့တော့ဒေါက်တာညိုညိုအသေးအနေနဲ့ပေါ့နော်ကိုကတော့အတွေ့အကြုံနဲ့တကယ်ရှိခဲ့ဘူးတဲ့လူတယောက်အနေနဲ့ဒီလိုကိစ္စမျိုးတွေဖြစ်လာရင်လွှတ်တော်ရဲ့ကခန်းကဏ္ဍပေါ့ဘယ်လိုများကင်တွယ်လို့ရပါလဲရှင်
မမတော့လေလျှော့တော်မှာကတော့လေလျှော့တော်ကိုစလေတွေကဒီလိုကိစ္စတွေဖြစ်လို့ရှိရင်ပြင်းထန်စွာအရေးယူပေးဖို့လို့ပါလို့ဒါမျိုးတွေအဆိုတင်သွင်းလို့ရတာပေါ့လေအမမန်းတော့ဓာတ်ရိုက်ပတ်သက်ပြီးတော့အများဆုံးဖြစ်ရှင်းပေးနိုင်တာကတော့သက်ဆိုင်ရာဝန်ကြီးဌာနအစိုးရအဖွဲ့ပဲပေါ့နော်အဲ့တော့အစိုးရအဖွဲ့အနေနဲ့လှမ်းပြီးတော့ဒါမေးခွန်းထုတ်နိုင်နေပေါ့နော်ဒီကိစ္စဒီလောက်ကြီးလေးတဲ့ကိစ္စအပေါ်မှာဒီလိုမျိုးဒါရဲစကန်းတွေရဲ့ဒီအရေးယူတဲ့ကိစ္စဟာပေါ့နေတယ်လို့ထင်လို့ရှိရင်သုံးသန်းမေးမြန်းနိုင်တယ်ပေါ့လေနောက်ပြီးတော့သက်ဆိုင်ရာဒါပြည်သူလူထုဘိုင်းကလည်းပဲခုနကလိုဆရာဒေါက်တာခင်မွန်ညိုပြောသလိုပေါ့ wash လုပ်နေတဲ့အဖွဲ့အစည်းတွေဘိုင်းကလည်းဒါရဲစကန်းတွေကိုမေးခွန်းထုတ်လို့ရတယ်ပေါ့နော်ဒီလောက်တော့မှအခုဟာကဟိုကျမတို့ဝေဖန်မှုလေးတွေရှိရင်တော့မှဒါ 66D ဆိုပြီးတော့ဒါအမကမပေးဘူးဆိုတဲ့ကိစ္စတွေမျိုးတွေရှိနေတဲ့အချိန်မှာအခုလောက်ထိသွေးထွက်တန်ယူနေပေါ့နော်ဒီလောက်ထိအသက်အန္တရာယ်အထိသွေးရရတဲ့အထိဖြစ်သွားတဲ့ကိစ္စမျိုးတွေကိုအမကပေးပြီးတော့လွှတ်ထားတဲ့ဆိုတဲ့ကိစ္စမျိုးကတရားမျှတမှုလမ်းကြောင်းကလုံးဝသိချင်နေတယ်ပေါ့လေအဲ့တော့ကျမတို့ကဒါတွေကိုပေါ့နော်အခုနဆရာတို့ပြောသလိုပေါ့ independent ဖြစ်တဲ့wash လုပ်တဲ့အော်ဒီအဖွဲ့တွေကသေသေးချာချာဟိုစောင့်ကြည့်လေးလာပြီးမေးခွန်းထုတ်တာကလွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကအစိုးတင်တင်သိတာတည်းစားလို့ရှင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့တော့ကျွန်မတို့ထင်နေပါ့မယ်အဲ့တော့နောက်တစ်ခါကျွန်မဆရာပြောတာကိုသဘောတူပါတယ်ဟုတ်တယ်ဒီကိစ္စတွေကအခုမှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးเนาะကိုယ်ရင်ကလေးကအခြေခံပြီးတော့မြေပြားခံပြီးတော့ဒီလိုကိစ္စတွေဖြစ်လာတာဆိုတဲ့အခါကျတော့ဟိုကျွန်မတို့ကဒီကိစ္စကဟိုပြစ်ထားလို့တော့မရဘူးပေါ့เนาะနောက်ပြီးတော့အကြ ాయి ဖောင်ကြည့်နေလို့လည်းမရဘူးဒီလိုကိစ္စမျိုးတွေဖြစ်လာလို့ရှိရင်သက်ဆိုင်ရာဒါအဖွဲ့အစည်းတွေကချက်ချင်းပေါ့နော်မြင်းမြန်ဆန်ဆန်သက်သက်လက်လက်မေးခွန်းထုတ်ပြရှိတာတွေထုတ်ရမယ်ပေါ့နော်အဲ့ဒါတွေကတော့ကျမတို့ဆောင်ရွက်နိုင်တဲ့နည်းလမ်းတွေပါပဲ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဟိုကတ်တုန်းဆရာမောင်မောင်ဖောင်တိန်ရေးထားတဲ့ကတ်တုန်းလေးတခုကိုကျွန်မဟိုပြောပြချင်ပါတယ်သူသေးဖို့ထားတာကတော့ဒီတုံးကနေပြီးတော့မြို့ပေါ်တက်မဲ့တပည့်တယောက်ကိုဒီပညာရှိသူခင်မင်းကြီးတယောက်ကနေအမှားစကားပြောနေတာပေါ့နော်ဘာပြောထားလဲဆိုတော့ရန်ကုန်မှာနေမယ်ဆိုဓာတ်ခုတ်လှန်ထိုးစင်စည်းမြင်းစည်းဘတ်စကားစည်းစတဲ့အထာရတပညာတွေကိုတင်မကပါဘူးတဲ့ဒုတ်ပြီးဓာပြီးတနက်ပြီးတဲ့ဆေးအင်းအိုင်လက်ဖွဲ့တွေပါလိုတကွယ်ဆိုပြီးတော့မှားကြားနဲ့တွေ့ရပါတယ်အဲ့တော့ဆရာမောင်မောင်ဖောင်တိန်အခုဟိုဒါကတော့ဆီယမောင်ဖောင်ဖောင်တိန်တို့ကအခုရန်ကုန်မြို့မှာနေတဲ့လက်တွေမြင်ရတာကိုကတ်တုန်းနဲ့ပြုတ်ဖော်လိုက်တာပေါ့နော်အဲ့တော့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာလေးများရှိသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းစစ်လို့ရလဲရှင်ပြောပြပေးပါဦ
း။ဟောကျွန်တော်တွေ့ကြုံခံစားရတာတော့ဘတ်ကားပေါ်မှာနော်ကျွန်တော်တို့ဟိုနေမှာလည်းမောင်းချတာစပယ်ယာကဒီခီးတော်တဲ့တခီးတွေမောင်းချတဲ့ဥစ္စာတွေကျွန်တော်ကြုံမှုတဲ့အဲနောက်တစ်ခါမှတ်တိုင်မှာမရက်ပေးတဲ့ကိစ္စတွေပေါ့နော်ဒါမှတ်တိုင်မှာကျွန်တော်အဲ့တခုတော့ဝင်ပြောဦးတယ်ဗျအဲမိသားစုတစုပေါ့နော်ကလေးတစ်ယောက်ပါတယ်မိခင်တစ်ယောက်ပါတယ်ဒါသူရဲ့ယောက်ျားပါတယ်ပေါ့နော်၃ယောက်ဒီမှတ်တိုင်မှာရက်ခန့်ကြီးမှာဒီမှတ်တိုင်ပါတယ်လို့ပြောတာကိုတကားဖိုင်နေတယ်ဆိုပြီးတော့မှတ်တိုင်ကမရောက်သေးဘူးဗျသူတို့စင်မဲ့မှတ်တိုင်မရောက်သေးဘူးဒါပေမဲ့သူအမေတဲ့အချိန်မှာမဖြေတဲ့အချိန်လေးပေါ့နော်အဲ့ဒီအချိန်လေးမှာသူကပြောမယ်ရက်ပင်းနဲ့ဆိုပြီးတော့သူက driver ကိုလှမ်း off မရက်ပင်းနဲ့ကျွန်တော်ကဂျာရဲရနေဝင်ပြောဘူးလေရက်ပင်းလိုက်ပါညီလေးရဲ့ဆိုတော့ဒါကျွန်တော်ကရန်ချတာပေါ့နော်ဒါဘတ်စကားစီးတဲ့ကိစ္စမှာသူတို့ရဲ့အချိုးလဲမရှိပါဘူးဗျာသူတို့တွေဘယ်လိုစိတ်ထားတွေများထားနေကြသလဲဆိုတာလေဘတ်စကားပေါ်မှာလိုက်နေတဲ့စပယ်ယာလေးပေါ့နော်စပယ်ယာဒရိုင်ဘာတွေကျွန်တော်ရဲ့မိတ်ဆွေနိုင်ငံရေးသမားတယောက်ကတော့ပြောဘူးတယ်ဘတ်စကားပေါ်တက်လိုက်တာနဲ့အဲ့ဒီလူတွေအားလုံးကိုစော်ကားခွင့်ရှိတဲ့ license တစ်ခုသူတို့မှာကိုစီကုံကရထားသလိုပဲလို့သုံးသပ်ဘူးတယ်ဗျအဲ့ဒါလေးတော့ကျွန်တော်လည်းပြောချင်သူတို့ကကျွန်တော်တို့ဒီရန်ကုန်မြို့မှာဘတ်စကားလို့ပြောလိုက်ရင်နေရီမှာတော့ဘာစကားရင်ကျင်းမှုကမထွန်းကားပါဘူးကျွန်တော်ရန်ကုန်မြို့တစ်ခုပဲဖြစ်နေမယ်လို့ထူတယ်မန္တလေးမှာတော့ကျွန်တော်ဒုတိယမြို့တော့ဖြစ်တယ်မန္တလေးမှာတော့ဘာစကားကဘယ်လောက်ထွန်းကားဘူးလေ
ဟုတ်ကဲ့ပါ
ကျွန်တော်ထင်တယ်ရန်ကုန်မြို့ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ရန်ကုန်မြို့ကတော့လူနေထူထပ်ဆုံးနဲ့ဖြစ်တဲ့အခါကျတော့ဒီဘတ်စကားဆိုတာဒီပြည်သူလူထုနဲ့အထီးတွေ့ရဆုံးဟိုနေရာတစ်ခုဖြစ်နေတာပေါ့နော်အဲ့တော့ကျမတို့သောတာရှင်တယောက်ကဟိုမမဦးဆိုတာကျမတို့ VOU အမြဲတမ်းအားပေးနားဆင်နေအပြင်ကိုအီးမေးလ်လေးတွေနဲ့အမြဲတမ်းဆက်သွင်းနေတဲ့သောတာရှင်မမဦးကလည်းစာလေးတစ်စောင်ရေးထားပါတယ်သူ့စာလေးကိုမနန်းလောင်ကဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ဘတ်စကားမောင်းသူရင်နောက်လိုက်များအနေနဲ့အများပြည်သူထိခိုက်နစ်နာကြောက်ရွံ့နေရလောက်အောင်ဒုတ်တာလက်နဲ့ကင်ဆောင်ပြီးတော့ထစ်ကနေဆိုရံပွဲအဖြစ်ဒုတ်တပြက်ဓာတပြက်လှုပ်လာတာကြားပါပြီသူတို့ကိုရင်ကျေးလိမ်မှာတိမ်မွေ့လာအောင်ဘလို့ပညာပေးကြမလဲဆိုတာကိုစဉ်းစားရင်သူတို့ဘလို့စပြီးတော့မယိုင်းလာကြတယ်လဲဆိုတာကအဖြေရှားမယ်ထင်ပါတယ်1999မတိုင်ခင်ဘတ်စကားဆရာတွေမမယိုင်းကြပါဘူးနောက်ပိုင်းဘတ်စကားလောကမှာဥပိုင်ကုမ္ပဏီကပါရမီအဓိပတိရင်လိုက်တွေစတင်ထောင်ခဲ့ကြပြီးတော့အုပ်ချုပ်သူတွေကလည်းစစ်သက်ကစစ်ဘော်တွေပါဥပိုင်ကဘတ်စကားသမားတွေကိုနေစဉ်ရထားချက်ပြရမယ်ဝင်ငွေ5000ဆို5000တသိန်းဆို3000ပြရမယ်မပြည့်ရင်လူမြင်ကွင်းမှာကျိန်လုံးနဲ့ဓာတ်ပေးတယ်လို့တောင်သတင်းတွေအွန်လိုင်းစာမျက်နှာမှာတက်လာဖူပါတယ်ဒီလိုနဲ့ပါရမီတို့အဓိပတိလိုင်းတို့ငွေမဟာတရားရှာတယ်လို့တခြားလိုင်းတွေကလည်းရှာကြတယ်လေအပြိုင်ဆိုင်မောင်းကြတယ်ရင်စီကန်လမ်းစီကန်တွေလည်းမလိုက်နာတော့ခီးတယ်လည်းတန်ဖိုးမထောင်းလူလိမ်မာသားယင်ပါလူမိုက်သားရန်ကားဆိုတယ်လို့ဘတ်စကားသမားတွေမိုက်ရိုင်းလာတာဟာဘတ်စကားလောကကိုစစ်တပ်ဥပိုင်ကုမ္ပဏီကဝင်လောက်ရာကစခဲ့တယ်လို့ဆိုနိုင်ပါတယ်အခုတော့ဘတ်စကားလောကတစ်ခုလုံးရစရာမရှိဖြစ်ကုန်ပါပြီရိုင်းသွားတာရင်အောင်ကျန်းသွားတာတိမ်မွေအောင်ဘတ်စကားလောကကိုအုပ်ချုပ်သူတွေကိုယဉ်ကျေးလိမ်မာသူတွေအဖြစ်ပြောင်းလဲအုပ်ချုပ်မှာဖြစ်မယ်လို့ပဲထင်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ပါအဲ့ဒါကျမတို့ရဲ့သောတာရှင်ဒေါမမဦးကနေသုံးသပ်ထားတာပါအဲ့တော့ကျမတို့ဒီ American ပြည်အောင်စုမှာဆိုလို့ရှိရင်တော့ဒီဘတ်စကားမောင်းမဲ့လူဘတ်စကားဒီ assistant ပေါ့နော်လက်ထောက်လုပ်မဲ့ spare လုပ်မဲ့လူတွေကိုတင်နန်းနေပေးတာရှိပါတယ်အဲ့တော့ကျမတို့ဒီ New York မြို့မှာနေထိုင်နေကိုဇော်လင်းကျော်ကလည်းသူကိုယ်တိုင်တွေ့ကြုံဘူးတဲ့တွေ့ကြုံပေါ့နော်အဲ့ဒါလေးကိုနေပတ်သက်ပြီးတော့ကိုဇော်လင်းကျော်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်မ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါဒီ American မှာရှိတဲ့ဒီသူသဖြင့် New York လို့ပေါ့နော်လူနေထူထပ်တဲ့ရန်ကုန်မြို့ကြီးလို့ပဲလူနေထူထပ်တဲ့ New York မြို့ကြီးမှာဒီအများပြည်သူစီးနေနေတဲ့ဘတ်စကားလိုင်းတွေရှိပါတယ်အဲ့တော့အဲ့ဒီဘတ်စကားလိုင်းတွေမှာဒီကားမောင်းတဲ့ယာဉ်မောင်းတဲ့လူတွေပေါ့နော်လက်ထောက်လုပ်တဲ့လူတွေအဲ့ဒီလူတွေကိုဘယ်လိုမျိုးဟိုတင်နှန်းနေပေးတာကြုံမှုပါလဲရှင
်အော်အမရေသူကလေ special တော်နဲ့ license ခံရတယ်အမ CDL ခေါ်တာပေါ့ CDL မှာမှ class B မှာသူကလေ passenger endorsement ထပ်ထိုးရတယ်ဒီဘုံနေပေါ့လူတင်တဲ့ဟာကိုလေထိုးရတယ်ခင်ဗျအာလူတင်တဲ့ endorsement စာမိုးပွဲတီးတဲ့နဲ့ training တီးတဲ့ကိုသူကတက်တယ်ဟိုចောင်းတဲ့ចောင်းကားမောင်းမဲ့လူဆိုလဲ school bus endorsement ထပ်ထိုးရတယ်ကုမ္ပဏီဘက်ကလည်းဒီ 19A လို့ခေါ်တဲ့ဒီ federal law ကိုဟိုတဲ့ကုမ္ပဏီဘက်ကလည်းအာကိုလိုင်းကဆောင်ရွက်ရတယ်သူမှာနှစ်ပိုင်းရှိတယ်မှာကုမ္ပဏီဘိုင်းနဲ့ driver ဘိုင်း driver ဘိုင်းမှာလည်းဒီ driving record ဆိုတဲ့ဟာကသူတို့ကအရင်အရေးကြီးတယ်စငါးတဲ့ကအဲ့လိုမျိုးပေါ့ခိုင်ရန်ဖြစ်ပေါ်တာနောက်ပိတ်ဆုံးကိုကိုကလေးကိုကိုလက်နဲ့ဆုံးမမီးတဲ့အဲ့ဒါလူမျိုး record ရှိရင်တော့မှသူတို့ driver ဒီဘတ်စကားမောင်းခွင့်မရှိဘူးမှာဒီကုန်ကားမောင်းလာတဲ့သူကတော်တော်လေးကိုစီးကျက်တယ်ညူယောက်စီးတီးမှာဆိုရင်သူကတော့public transportation ကို government က budget နဲ့သွားတဲ့ government agency က agency သဘောမျိုးပေါ့ MDA ပေါ့သူကနေကင်နေအမကြီးကင်တွေ့ထားတာပေါ့ပြီးရင်သူက union လဲလို့တယ်အမ union ကဒီdriver တွေကို
ဟုတ်ကဲ့ union ဆိုတော့ကျမတို့ရှိမှာတော့တမကလို့ခေါ်မှာပေါ့နော်လုံသမားတမကလို့ဟာမျိုးပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့
လုံသမားအစည်းအရုံးပေါ့ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
union ကလည်းတာဝန်ပေးတာတို့စီကံတမတာတို့ကို union ကဒါရိုက်ကိုင်နေမှာ management ကသူ့ဘာသူ management တစ်ပိုင်း union က union တစ်ပိုင်းပေါ့ပြီးရင်ဒီ company ပေါ်မှာအရမ်းမူတည်ရယ်စငါးတဲ့ကလူကောင်းကိုငားတယ်ဥပဒေတွေတရားတတ်မှတ်ထားတယ်ဆိုရင်သူကဒါမျိုးတွေမဖြစ်နိုင်ဘူးလေအဲပြီးရင်သူကဒီမှာကနယူးယောက်စီးတီးမှာအရန်စီးချက်တယ်အဲပြီးရင် public ဟိုနေနေပေါ့အာ public ကဖုန်းခေါ်လို့ရတဲ့ဟာတွေဒါတိုက်သူဖွင့်ပေးထားတယ်မှာ
ဟုတ်ကဲ့ပါအဲ့တော့ဗာပဲပြောပြောဟိုကျွမ်းကျင်တဲ့ပုံကိုယ်တွေကိုလည်းဖိတ်ဟိုစကျွမ်းကျင်တဲ့ပုံကိုယ်တွေကိုလည်းရွေးချယ်တယ်ပြီးတော့သူ့ရဲ့နောက်ကျောင်းရာဇဝင်ကိုကြည့်ပြီးတော့မှဒီလူဟာလူကောင်းလားလူဆိုးလားဆိုတာသတ်မှတ်ပြီးတော့မှဒါဒီအမေရိကန်ပြည်ထောင်စုမှာကားမောင်းလို့ရတယ်ဒီလက်ထောက်လုံးလို့ရတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာဒါမျိုးတွေဖြစ်ဖို့ကတော့လိုပါသေးတယ်ဒါပေမဲ့လို့ပေါ့လေသူ့အတိုင်းအတာနဲ့သူလုံနိုင်အောင်တော့ဟိုဝိုင်းဝန်းစူးစမ်းကြဖို့ရှိတာပေါ့နော်အဲ့တော့ကိုညံဝင်းအောင်ကြီးဒီနောက်ကျွန်တော်တို့ရဲ့ဒီ Facebook သောတာရှင်တယောက်ကိုရဲဒီဇင်ဘာဆိုတဲ့ရေးထားတဲ့မှတ်ချက်လေးဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်ရေးရင်ပါတဲ့အကြံပြုဆွေးနွေးလိုတာကတော့ရင်စည်းကမ်းကိုတကယ်ကင်တွယ်မယ်ဆိုရင်အတိအကျဤဥပဒေတွေသုံးသင့်တယ်ဘာကြောင့်လဲဆိုတော့ January မှာဖတ်နေရတာပြောနေကြတာကလမ်းမပေါ်ပြိုင်ပြီးတော့မောင်းနေစေရှိနေပါတယ်မထတာဆိုတဲ့အဖွဲ့အစည်းကလည်းမရှိတော့ဘူးတဲ့အဲ့တော့ပြောချင်တာကအကားနဲ့တူတာတွေကိုသုံးကြပါအပြစ်ပေးရင်လဲရင်လိုင်းပိုင်ရှင်တွေရင်မောင်းတွေကိုအပြစ်ပေးပါကားတွေကဆုတ်ပြတ်သက်လူတွေချတဲ့အခါမှာလဲအော်ဟစ်ပြီးတော့လုံနေကြတာဒါကတကယ့်ကိုရှက်စရာကြီးပါတချို့ကောင်မလေးတွေဆိုမကြောက်ဝံ့မနာတာစကလုံးနေနဲ့ပြောဆိုနေတာကိုကျွန်တော်တို့မသိချင်အောင်ဆောင်နေရပါတယ်တချို့ကပြောလာပါတယ်ပြောင်းလဲခြင်းတန်ပါပြီတဲ့ပြောင်းလဲခြင်းတန်ပြီဆိုတာဒါတွေလားတဲ့ရင်ကိစ္စကပဲရှိပါသေးတယ်ရန်ကုန်မှာတက္ကစီမောင်းတွေအမှန်လိုင်းမဟုတ်ပဲမောင်းနေတာမဖမ်းတာပဲလားမသိပါဘူးဗျာတဲ့မေးစရာမေးခွန်းထုတ်စရာပါတဲ့ဒါတော့တက္ကစီမောင်းတွေကပြောသေးတယ်တဲ့လိုင်းမပါလဲရတယ်တဲ့ဒါကျွန်တော်ကိုယ်တိုင်စီးခဲ့တဲ့တက္ကစီဆရာကကျွန်တော်ကိုပြောတာပါတဲ့ခင်ဗျာ
အော်ကိုညာဝင်းအောင်ကျေးဇူးပါနော်အဲဒီမြန်မာနိုင်ငံအတွင်းမှာပြုပြင်ပြောင်းလဲတဲ့နေရာတွေကတော့အများကြီးပွဲပေါ့နော်အခုလောလောဆယ်တော့ဟိုအစိုးရတက်လာတာလဲမကြသေးပါဘူးဟိုတစ်နှစ်မပြည့်သေးပါဘူးခုနှစ်လလောက်ပဲရှိသေးတယ်ဆိုတော့နည်းနည်းလေးဟိုဆန္ဒဆော့တာတော့မဟုတ်ဘူးပေါ့လေအများပြည်သူအားလုံးတဦးချင်းတယောက်ချင်းဒီမဲပေးခဲ့တဲ့လူတွေအားလုံးတဦးချင်းတယောက်ချင်းကိုတိုင်ပါဝင်ပြောင်းလဲမှသာလျှင်ပြောင်းလဲမှဆိုတော့ဒီ spare တွေကားဆရာတွေလည်းတဦးချင်းနဲ့မှပါနေတော့သူတို့တွေစီကန်းရှိဖို့ပေါ့ကိုယ်တိုင်စီကန်းရှိဖို့လိုပါတယ်အဲ့တော့ကျမတို့သောတာရှင်နောက်တစ်ယောက်ဖြစ်တဲ့စင်ကာပူကကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းကတော့ဒီစင်ကာပူနိုင်ငံမှာဟိုရှိတယ်ပေါ့လေသူလက်တွေဟိုကြုံတွေ့နေရတာလေးကိုဟိုမျှဝေခြင်းလိုပါတယ်မြန်မာနိုင်ငံမှာဘယ်လိုလုပ်ရင်ကောင်းမလဲဆိုတာသူလည်းပါဝင်ဆွေးနွေးပြစီဆိုလိုပါကိုနေဦးလင်းမင်္ဂလာပါရှင်ဟုတ်ကဲ့
ကျွန်တော်ကပြောရမှာဆိုတော့ပမာပြည်နဲ့ပတ်သက်ရင်တော့စိတ်ဝင်စားတယ်ပေါ့ဗျာကိုတိုင်ပြည်ဆိုတော့စင်ကာပူရဲ့ရောက်တာကတော့ကြာနေပြီပေါ့ကျွန်တော်ပြောချင်တာကတော့နံပါတ်1ကတော့ scale level ဖြစ်ဖို့လိုတာပေါ့နော် scale level ဖြစ်ဖို့ဆိုတာကခုနပြောလို့ပေါ့နော်အဓိကကတော့ဗျာ education ပေးရမယ် training ပေးရမယ် practice လုပ်ရမယ် applying လုပ်ရမယ်ဆိုတဲ့အဆင့်တွေကိုဖြတ်သွားဖို့လိုတယ်အဲ့တော့ဘယ်နိုင်ငံမှာပဲရှိရှိအဲ့အဆင့် scale level ဖြစ်တဲ့လူသားလင်းဒီ public sector မှာလုံနေတဲ့လူတွေကိုဟလာနော်ဟို service လုံခိုင်းဖို့တင်းလျော်တယ်လို့ဟိုမူအရာတော့ hutin dorai boh ya, tamat deh boh, tamat tin deh boh. Ado, aku jenaruh spare abe lolo, kasih abe lolo. Hala, kanya na ambi doane, ma bi deh u tu ye di lain mah lolo me luri, pihde pihde pihtai dari u ubri ya do do kong. Lain ada ni si kan di lekang, train lolo bi u lolo luri lolo jenar nama deh ya ro temar deh. Sangkubu ni kan mah aku jenar biar pihde jenar kamaun doa jenar so, mauni ni maulum ya boh. Tu ye sama way di pihak me, sen di juga me, ni di jama, biro ma jono lusin ada ulu ulu, yari sen lupa si barai. Ero sulur itu bawa pemaji maro, biu lesi cini ya, rotu pun biang le ulu ni dia kama, biasa dia nampi ni dia ni thali jono rumi ada bono. Adi sen liriu guna jono biu lusin sa biro luyen, pihak ni lu jono aro tunda barai kena. Nampu kuaro, apa biu jono le sulur jono 94 yau kaza, jono dua sulur. Wabonoh, mungkin beberapa ye industri ye bau jono industri tuar, tuar ye kajar apa tuar tu ye leh sura, jono kau sate de ni ane umar ku yang guan de biro, lain daya lagu tuar ye tigo, jono biasa serve jare, jadi de ni ama sen tuar biasa serve, sura dekan tena iu kadisi terde sura jo, kau mana kadili lunga yau lagu bahmen, cayau lagu bahmen, sayau bah, babi lu leh sura, di industri ye tuar sura industri ye deployment. Deployment macam ni dia, macam ni dia tu. Kau showkan biro, government ni biro, lobby ni. Lobby ni dia suruh dia tu. Cincar, ngah ni laut jalan le, kajar. Jino ni le, jauh nara, luri le, si lara. Adi cincar jaro, government. Suruh dia tu bawa, jono apa biasa nara so. Di kahro, time di phone jauh, tu tepu, laut de. Si mangai ni, laut de kama, government subsidy. Government yang ni biro, guna tu de, adian perlu, bambu be biro. ยังคงอยู่อยู่แต่ยาลาบองไปรู้ลูกเลี้ยงแม่สุเรกุนเซกเลี้ยงสิ่งนั้นปูบิดอย่างนั้นยังไม่ก้าวเลี้ยงก้าวไม่สุลูว่าอุมาดูกุสุวารุจ้ะโอ้ยังสิ่งนี้บิดอย่างคงที่นี่งาก้าวมองในสุวารุงาก้าวเจียจ้ามองในยังสิ่งนั้นได้มองในที่เจียจ้ามองในส่วนกับพ่อแม่ยังได้บิดอสับสิ่งที่เบี้ยสุเวดังเบี้ยมหูเนาะแต่สุเวดังเบี้ยดังเบี้ยสุราอุบลียาเบี้ยดังสุราบ้านมีชีวิตอุบลียาเบี้ยตัวเบี้ยสุรามหูอุบลีได้หน้ากงตัวขึ้นเลย สูบยาเมื่อสุดเดือนบ่มกาวเมื่อเดือนปีแล้วตัวโอ้ยเบี้ยวเองจ้ะที่นั่งงานตะคุลงอยู่ยังคงอยู่ตะคุลงสีวายเล็บนี่กูด้วยตัวมาตาวันสีเลยอ่ะรอตัวแต่จะทบีดอกกูต้องกูต้องเบี้ยวไหมอุ้มมาตะคุลสัวจ้ะที่นี่ฮัลโหลคนเดินนารีบล็อกเราเด้คนเดินนารีบล็อกลงเองบ้าเช่ตัวเลยที่อินเดียที่ยังคงอยู่ตะคุลงเองฮัลโหลน้องลูกชายนี่บุอาลงอ่ะยัดตัวเลยแต่ส่วนกูเชื่อเนี่ยอ่ะรู้ไม่เชื่อว่ากูเป็นลูกกาวเองเลย Kuna biasa lupa. Insert di DBA me, laut ini di mana di DBA me, si kan udah. Umar itu, wah, laut ni luar dia oka. Kamau ni luar dia oka. Dunia tu alu ini, leding ya, resoh ini. Tuwa umar itu, di mana luar mau ni, leding ya boleh tu luar mau ni. Alu luar mau, umar itu tahun ini jah. Tadi yang kawan saya bego bego. Alam jual soin, jangan tin ni.
อารมณ์ยังมีอันลีบยังด้วยไม่รู้เท่าไหร่โอเคป่ะเจสุมีอะไรเท่าไหร่นอกจากตัวท่านเสียงที่เอาชีวาเลยไล่มาโกโซพิโอเลนชีวาล่ะเช่นโอชีวาเลยโอเคมิงลาวะโกโซพิโอเลนเอาโอปารีมีอะไรจงเกียบอะไรจิมารุดีสเปียร์ดีกูกาเซียรีเนี่ยพัตเตลูปอลีตัวเอพิวมูลีดีโอเคโอเคมิงลาวะเช่นจันโอวาโรเลชีดียังงูมีมา จันโอแต่ตรงเนี้ยช่องนี้สิวะเนาะจันโอตรงเนี้ยช่องนี้ลงอย่างงูมาในนี่เดียวเนาะจำเป็นยังการอดานในงานยาคีว่าจันโอตัวอู้บาร์เลยจันโอลงเนี้ยพัตตาบีว่าแล้วเลชีพเนี่ยเดี๋ยวนะยังงูมีมาดีกันนั่นหมายถึงเดี๋ยวนะอู้อู้อารมณ์จันโอสื่อเรื่องนี้จันโอปัสกาเกย์สาวเนาะปัสกาเกย์สาวเดี๋ยวนะแต่เดี๋ยวจันโออู้ดีคอนเวอร์เซชันที่คู่ลงสาธุที่คู่จันโอที่ว่าจันโอหน้าทองลาลาว่าปัตมาว่าจันโอดีลดดวงในบีว่าตั้งวันที่เอฟเอซีอันนี้ม ြောသွားတဲ့ဒီစနစ်ဒီကျွန်တော်ငွေကြေးစိုက်ထုတ်ပြီးတော့အစိုးရလှုပ်ဖို့တော့ခုနကကာတွန်ဆရာကြီးပြောသွားတဲ့ပုံစံမျိုးတွေပေါ့ဒီဟာလေးတွေကိုကျွန်တော်ခြုံငုံပြီးတော့ကြည့်ကြည့်တယ်ပေါ့နော်ကြည့်ကြည့်တဲ့အခါကျတော့ဟိုကျွန်တော်တို့ကဒီဖြစ်နေတဲ့ကြေညာကဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစပယ်ယာတွေဒရိုင်ဘာတွေဒီဟိုဘတ်စ်ကားကိစ္စကိုကျွန်တော်လွတ်တော်ကနေတင်တင်အဲဒီအဖွဲ့အစည်းတစ်ခုကနေပဲပြောပြောဟိုနားလည်းဝင်မှာမဟုတ်ဘူးဗျ။ဘာလို့လဲဆိုတော့လက်ရှိဒီဟာကလည်းနှစ်ပေါင်းမြောင်များစွာဒါပြောလာခဲ့တာ။ဟိုရှေ့အရင်ကလည်းပြောခဲ့တယ်။ဟိုရဲအနေနဲ့လည်းမကင်တော့ကင်တွေ့တယ်။ဒီလူတွေဒီဒါတို့သူနားအောင်မနားအောင်မထောင်။အဲ့တော့ကျွန်တော်ကဘာလို့လောက်ရမှာလဲဆိုတော့ဒီကားပေါ်မှာစပယ်ယာနဲ့အဓိကကတော့ဟိုဒရိုင်ဘာနဲ့ပေါ့နော်။စပယ်ယာနဲ့တော့ဒရိုင်ဘာတယောက်ပါလေ။ကျွန်တော်ကလူက50လောက်ရှိတယ်အဲ့တော့50လောက်ရှိရဆိုတော့ဒီကားဒီအချိန်မြောက်များစွာသူမောင်းနေတယ်အန်ဒီယားရှိနေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီခီးတဲ့တွေအားလုံးစီးလုံးမှုလို့တယ်စ ီလုံးပြီးကျွန်တော်တို့ဒါဟုတ်ဒါရိုက်ကျွန်တော်တို့ဖြည့်ရှင်းလို့ရတယ်။အညီလေးဘနုကောက်အရင်မမောင်းနဲ့။တယောက်သူတို့ဒီအရင်ပြုတ်လာခဲ့လို့ရှိရင်တော့မှအားလုံးကဝိုင်းကာကွယ်ဖို့လိုတယ်။ကျွန်တော်ကိုယ်တိုင်လည်းပဲပေါ့နော်။ဒါကျွန်တော်တွေ့ကြုံပေါ့။ဒီကျွန်တော်ကပလာဇာမှာဆင်းနေလို့တယ်။သူကအောင်မင်္ဂလာအထိအောင်မင်္ဂလာကျော်သွားအောင်သူကကောက်မောင်းသွားရ88ကားကြီးပေါ့ဗျာ။အဲတော့ကျွန်တော်ကပြောတယ်။အမင်းငါ့ကိုငါဒီပလာဇာမှာဆင်းမပါလို့လေဆိုကျွန်တော်မရပေးနိုင်ဘူးလေကားဖိုက်နေတာ။မရပေးနိုင်လို့ဆိုကျွန်တော်ဒီကောက်ဟုတ်ကနေဆွဲကျွန်တော်တခါလေကားပေါ်နေဆွဲချလိုအောက်ဒီဆွဲချသွားတာဆွဲချသွားရေးကျွန်တော်ဒီကောင်းလေးပါလဲပေါ့ဘာလို့သူကပထမတော့ကြောက်တယ်ဗျာကျွန်တော်ဘာလို့ဆိုခီးတဲ့တွေအကုန်ပါလာပြီထင်တာကျွန်တော်ကလည်းပြန်ကြည့်တော့ကျွန်တော်ငါးနောက်တော့၄၅ယောက်တော့ယောက်ျားကြီး၄၅ယောက်လောက်ပါလာမယ်ထင်တာကျွန်တော်လည်းပြန်ကြည့်တော့ကျွန်တော်တော့တရားဝမ်းမရှိဘူးအဲ့တော့သူတို့ကကျွန်တော်တခါပြီးတော့ရန်ပြန်လုတ်တယ်အာဒုံးတွေရိုက်မယ်ဗာညာလုတ်တယ်ပေါ့နော်ကျွန်တော်လည်းအင်အားချင်းမမျှတော့ဟိုကျွန်တော်ပြေးလိုက်တာပေါ့သဘောတူကအဲ့တော့ပြောချင်တာကကျွန်တော်ခီးတဲ့တွေအခုတွားကြတယ်ကျောင်းသားလေးတွေဗျာတွားကြတယ်ကျွန်တော်ဟိုဘွဲရဒီပညာရှင်နဲ့တွားကြတဲ့ခီးတွေဒီကျွန်တော်ဘတ်ကားပေါ်မှာအဲ့တော့ကျွန်တော်အားလုံးဝိုင်းပြီးတော့သူတို့ကိုနံပါတ်1အဆင့်ကာကွယ်ပါပြောပါအားလုံးစုပြီးတော့အနည်းဆုံးပြကျွန်တော်ပြောပြမယ်10ယောက်15ယောက်စုပြီးပြောရင်တော့သူတို့ကြောက်တယ်တဘောကမင်းတို့ဒီလိုမျိုးမမောင်းနဲ့မင်းတို့ဒီလိုမျိုးမကြိုင်းနဲ့ခုနကဟိုကာတွန်းဆရာကြီးပြောတာသူဝင်ပြောတယ်တွဲကသူ့ကိုမချင်းမနဲ့ပြန်ပြောတယ်ပြန်ပြောတော့သူ့နောက်မှာဘသူပါလဲဆိုတော့ဘသူမှမပါဘူးအဲ့တော့ဒါကလည်းဟိုတိုင်းပြည်တစ်ခုမှာကျွန်တော်နိုင်ငံရေးစီးပွားရေးကကြည့်လို့ရင်ကျွန်တော်ပုံမှန်လူမျိုးတွေဟာတယောက်နဲ့တယောက်နဲ့စီးလုံးမှကျွန်တော်ဒါကိုတိုက်ထုတ်နိုင်မှာအဲ့တော့တိုင်းပြည်မှာအခုချိန်မှာမဟုတ်တယောက်တွေလောက်တာအများကြီးရှိတယ
်ဟုတ်ကဲ့ပါ
ကျွန်တော်ဒါတွေကိုစီးစီးလုံးလုံးနဲ့ကျွန်တော်တိုက်ထုတ်ရမှာ
ဟုတ်ကဲ့ပ
ါဘယ်ကနေစမလဲဘာစကားနေကျွန်တော်စပေးဖို့လိုအပ်တယ်ပေါ့နော
်ဟုတ်ကဲ့ပါဒ
ါကဒီလိုကျွန်တော်ပြင်လို့ရတယ
်ဟုတ်ကဲ့ပါကျေးဇူးပါ
နောက်တစ်ခုကကြတော့
ကျွန်တော်တို့ဒီအချိန်လဲနည်းနည်းလေ
း30မိနစ်ကြီးရကျွန်တော်
ဟုတ်ကဲ့အချိန်နည်းနည်းလေးဟိုဘယ်ကြံတော့လို့ပါနော်ကျေးဇူးလည်းတင်ပါတယ်အဲ့တော့ဟိုဆရာခင်မောင်ညိုအနေနဲ့ပေါ့နော်ညီကုန်းချုပ်ကလေးဟိုဒီကားဆရာတွေယဉ်ကျေးလာအောင်ဘလို့နီးနေပေါ့ဟိုသုံးမရင်ရမလဲဆိုတာနည်းနည်းလေးပြောပြပါဆရာအချိန်လေးမိနစ်30စက္ကန့်30လောက်ရပါဆရာ
ဟိုကားတော့ကျွန်တော်တို့ကားဆရာတွေသိထားဖို့ကဒီဘတ်ကားဆိုတာပြည်သူတွေအတွက်လုပ်ထားတာပါဒီဘတ်ကားကိုကျွန်တော်ပတ်စံရှိပြီးတော့ကျွန်တော်အင်းစိန်သွားမဲ့ကားကိုတစည်းလုံးပို့ကျွန်တော်ပေးပြီးတော့ငှားစီးလို့မရတဲ့ချီလို့ဥပဒေရှိပါတယ်အဲ့တော့ဒီဟာတွေပြည်သူအတွက်ဆိုတော့တို့တို့သိအောင်ပထမဆုံးတို့ပညာပေးရမယ်တို့အသိပေးရမယ်တို့ကပြည်သူတွေကိုစာနာထောက်ထားတဲ့စိတ်ဓာတ်တွေနဲ့လုပ်တော့ကျွန်တော်တို့ဟောဖြစ်နိုင်ပေါ့လေဟောကျွန်တော်တို့ဘတ်ကားတွေကိုတွတ်တက်တက်တက်တက်ကျွန်တော်တို့ training လုပ်ပြီးတော့အဲ့ဘတ်ကားအစင်းလိုက်အစင်းလိုက်ကိုကျွန်တော်တို့လဲထုတ်လိုက်ရင် spare ရော driver ရောအဲ့ဒီဟာကိုလဲထုတ်မယ်ဆိုတဲ့အစီအစဉ်လေးတွေလုပ်လိုက်ရင်အမှန်တော့ကောင်းပါလေဒီလိုမျိုးလုပ်တဲ့တိုင်းပြည်တွေရှိပါတယ်ဟိုတရားသူကြီးအဖွဲ့လဲထုတ်တာတော့ကတော့အဲ့လိုမျိုးရှိပါတယ်ကျွန်တော်တို့ဒီဘတ်ကားနေစမယ်ဆိုခုနပြောရတာအရန်ကောင်းတာပဲဒီဘတ်ကားနေစရင်တော့အရန်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်ဘတ်ကားသမားတွေနဲ့ကျွန်တော်တို့ပြည်သူနဲ့ပေါ့လေကျွန်တော်တို့ကပြည်သူကအရေးအကြီးဆုံးကဒီ transport ဒီပြည်သူအတွက်စိတ်နှလုံးမချမ်းသာဖြစ်တာလေဒီဘတ်ကားအဲ့တော့ကျွန်တော်တို့ကအဲ့ဒီတပြီမှာလူတစ်ယောက်ဖြစ်လာတော့ဒီ transport လေးနဲ့စိတ်ဆင်းရဲရတယ်ကျွန်တော်တို့အတွက်ကိုပေးရတဲ့တကယ်ဆုလက်ကိုကျွန်တော်ဆုလက်လို့မမြင်မသုံးရဘဲနဲ့ဒီဟာကြီးကငရဲပြည်ကိုကျွန်တော်တို့ခေါ်သွားတယ်လို့မဖြစ်အောင်လို့လုပ်ကြဖို့ဆိုရင်ကျွန်တော်တို့အားလုံးတောင်းဝန်ရှိတယ်ဆိုတော့ခုနပြောကြတာလည်းအရန်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ဘတ်ကားသမားတွေနဲ့အကုန်လုံးကိုလည်းဟိုဒေါက်ကင်ဆိုရင်စီလုံးကနည်းနည်းလေးသူတို့လည်းပြောဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဒီနေ့အစီအစဉ်ကိုသူတို့နားထောင်နေမယ်လို့ကျွန်မမျှော်လင့်ပါတယ်အားလုံးပါဝင်ဆွေးနွေးပေးတဲ့လူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
တော်ကင်ဆိုဝင်းရဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့စီစဉ်တင်ဆက်ထားတဲ့ဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြကြရတာပါအခုတစ်ခါမှတော့နိုင်ငံတကာသတင်းအချင်းချုပ်ကိုနောက်လောက်ကကြီးညာပေးပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တခြားထိပ်တန်းသံတမန်တွေဟာပဲရစ်မြို့မှာဒီကနေ့တွေ့ဆုံကြပြီးတော့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်ရေးအဖြေရှာနိုင်ဖို့ကြိုးပမ်းဆောင်ရွက်မှုအသစ်တွေကိုလုပ်ခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမှာ6နှစ်နေပါလောက်ဖြစ်နေတဲ့ပြည်ရင်းစစ်ကြောင့်လူ3သိန်းကျော်သေဆုံးခဲ့ရပြီးပါပြီ။ဆီးရီးယားရဲ့မိတ်ဆွေများလို့ခေါ်တဲ့အမေရိကန်၊ဥရောပနဲ့အာရဗ်နိုင်ငံတွေကထိပ်တန်းသံတမန်တွေနဲ့ဆီးရီးယားအတိုက်ခံတွေဟာဆီးရီးယားအရေးကိုဆွေးနွေးဖို့အတွက်ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပဲရစ်မြို့မှာဒီအစည်းအဝေးကိုဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်တွေကအလက်ပိုမျိုးအရှိပိုင်းကသဘုံတွေဆက်ပြီးထိန်းချုပ်ထားတဲ့နေရာတွေကိုဆက်ပြီးတော့ထိုးစစ်ဆင်သိမ်းယူနေတာနဲ့အမျှဂျာမနီ၊ဘရတိန်၊ဆော်ရီအာရေဗျာ၊ကာတာ၊တူရကီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဥရောပသမဂ္ဂကကိုဇယ်ရီပဲရစ်မြို့ကပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပတဲ့အစည်းအဝေးကိုတက်ရောက်ခဲ့ကြပါတယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တာလာဝီဖြစ်ပါတယ်။ကျွန်မဤတန်စမရှင်။ view America တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် view ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.